Welcome to the Voice of America in Burmese.
မနက်ကလူနိုင်ငံသားအားလုံးဘေးရန်တွေပေါင်းကကျွေးပါစီကြောင်းဆုတောင်းမေတ္တာပို့သပါရယ်2022ခုနှစ်ဇွန်လ19ရက်စနေနေ့ပဲ VOA စီစဉ်တွေကိုည9နာရီကနေ10နာရီအထိ Washington DC ကနေစတင်ထုတ်လည်နေပါပြီ COVID-19 ရေပေါ်ခြင်းတွေကြောင့် VOA စီစဉ်တွေကိုယာယီအဖြစ်ပုံစံပြောင်းလဲထုတ်လည်နေတာဖြစ်ပြီးအခုအစီအစဉ်ကိုရေဒီယိုကနေဖမ်းယူနားဆင်နိုင်တယ်လို့ VOA website burmese.voanews.com နဲ့ Facebook VOA Burmese News တို့မှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ဒီနေ့ညအစီအစဉ်မှာမြန်မာနဲ့နိုင်ငံတကာသတင်းတွေကိုရင်ပေါ်ပြပြီးတဲ့နောက်သတင်းလော်ရီထဲမှာဆိုရင
်ဇွန်လ19ရက်နေ့မွေးနေ့ရှင်ဒေါအောင်ဆန်းစုကြည်အပါအဝင်ဖမ်းဆီးထိန်းသိမ်းခံထားရတဲ့နိုင်ငံရေးအကြီးအကဲပေါင်း4000ကျော်ကိုဂုံပြူအောင်မြင့်တရိယာချင်းအဖြစ်လည်းဒီပန်းတဲ့ဘိတ်တိုက်ပွဲကိုဆင်နွှဲရခြင်းဖြစ်ပါတယ်ခင်ဗျာ
။မန္တလေးကတပိတ်ကောင်းဆောင်သူဖြစ်သူဒေါက်တာတီဇာဆန်းရဲ့ပြောဆိုချက်အပြည့်စုံနဲ့အတူဒီကနေ့ဆင်နွှဲကြတဲ့ပန်းတဲ့ဘိတ်အကြောင်းပြောပြပါမယ်။မနေ့ပြန်ကတော့ကပ္ပဒုက္ခတွေများနေဖြစ်ပါတယ်ရခိုင်ပြည်နယ်ကလူဝင်ကြားနဲ့ရခိုင်ဒုက္ခတွေတွေအိမ်ပြန်ဖို့အရေးကြီးပါပြီလားအထူးသတင်းဆောင်မတစ်ပုဒ်မှစောင့်မျှော်နားဆင်ပါတခါမြန်မာအရေးအမေရိကန်ကွန်ဂရက်လွှတ်တော်ကနေဥပဒေတရားထွက်လာဖို့အမေရိကန်ရောက်မြန်မာတွေဂျိုးပန်းနေကြတာနဲ့အွန်လိုင်းပေါ်မှာအားရှောင်းတွေပေါ်ဆန့်ကျင်ပြောဆိုနေကြတဲ့အကြောင်းနားဆင်ရပါမယ်သတင်းပတ်ဆင်ကဏ္ဍတွေအဖြစ်လူခွေးဆိုင်ရာဒုအတန်းစီစဉ်တဲ့ချင်းပြည်နယ်ကအိုးအိမ်ဆုံးထွက်ပြေးရသူတွေအကြောင်းစနေညစကားဝိုင်းတို့ကိုထုတ်လွှင့်မှုရှိပါတယ်။ခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ကျွန်တော်ကြော်သိမ်းပြောပြပါမယ်။ဒီကနေ့ဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့86နှစ်ပြည့်မွေးနေ့ဖြစ်ပြီးနိုင်ငံတော်ဝန်ဒေသအတော်များများမှပန်းတပိတ်ဆင်နွှဲပြီးတော့အထိမ်းအမှတ်ပြုခဲ့ကြပါတယ်။စစ်တပ်ကနေအကျဉ်းချုပ်နဲ့ထိန်းသိမ်းခဲ့တဲ့အောက်မှာမွေးနေ့အကြိမ်ကြီးကျုံခဲ့မှုတဲ့ဒေါက်ဆန်းစုကြည်ဟာဒီနှစ်မှလည်းအာနာဒင်းစစ်ကောင်စီကဖမ်းဆီးခံရရချင်းမွေးနေ့နဲ့ထတ်ကြုံရတာပါဒေါ်ဆန်းစုကြည်အများပြည်သူမြင်ကွင်းရှိထွက်လာချိန်တိုင်းမှာပန်းပန်ထားလေးရှိတာကိုအထိမ်းအမှတ်ပြုပြီးဒီကနေ့မှာအမျိုးသမီးတွေသာမကအမျိုးသားတွေကပါပန်းပန်ပြီးတော့ဆီအာနာဒင်းမှုစန့်ကျင်ရေးတပိတ်ဆင်နွှဲကြပါတယ်တချို့ဒေသတွေမှာမွေးနေ့ပွဲလုပ်ခဲ့ကြတဲ့အထက်ကချင်ပြည်နယ်ဖားကံမြို့လည်းပါဝင်ပါတယ်ဒေါ်ဆန်းစုကြည်မွေးနေ့ကိုအကြောင်းပြုပြီးမြန်မာပြည်နဲ့မြန်မာနိုင်ငံသားများဘေးအန္တရာယ်တွေကလွတ်မြောက်ကင်းဝေးစေဖို့အတွက်ဘာသာပေါင်းစုံစုတောင်းမှုတစ်ခုကိုလည်းအွန်လိုင်းကတဆင့်လုပ်ခဲ့ကြပြီးတော့ကမ္ဘာတဝန်းကယဟန်တန်ဃာတော်တွေနဲ့လူပုဂ္ဂိုလ်တွေတက်ရောက်ခဲ့ကြပါတယ်။ရန်ကုန်မြို့တမိုင်းရက်မှာတော့လူငယ်တွေဦးဆောင်တဲ့လျှက်တပြက်ဆန္ဒပြပွဲတစ်ခုလုပ်ခဲ့တာမှာလူထုကပါပူပေါင်းပါဝင်ခဲ့ကြတာတွေ့ရပါတယ်။အချို့နေရာတွေမှာတော့ပန်းပန်ထားသူတွေကိုစစ်တပ်နဲ့ရဲကစစ်ဆေးမြင်းများနာဖမ်းခေါ်သွားတာတွေရှိခဲ့တယ်လို့ရန်ကုန်မြို့ကံတွေကပြောပါတယ်စစ်တပ်ကအာဏာသိမ်းယူခဲ့တာအခုဆိုရင်လိလခွဲကျော်လာချိန်ထိဓာတ်ကိုဆန့်ကျင်ကန့်ကွက်ပြီးဒီမိုကရေစီတောင်းဆိုတဲ့ဆန္ဒပြပွဲတွေကနေ့စဉ်ဆက်ရှိနေသေးပါပဲဆန္ဒပြသူတွေထဲမှာဒေါ်ဆန်းစုကြည်နဲ့ NLD ပါတီကိုထောက်ခံသူတွေဒါပါတာမဟုတ်ပဲဝေဖန်ပြောဆိုခဲ့သူတွေလည်းပေါ်လာပါတယ်ဆန္ဒပြပွဲတွေစစ်တပ်နဲ့ဒေသခံပြည်သူ့ကော်မတီတပ်ဖွဲ့တွေကြားတိုက်ခိုက်တာတွေကြောင့်ဒီကနေ့ထိဆိုရင်ပြည်ဆုံးရသူပေါင်း180ထက်မနည်းရှိပြီဖြစ်တယ်လို့ဖမ်းဆီးတရားစွဲထောင်ချခံရသူပေါင်းကလည်း9000နီးပါးရှိပြီလို့နိုင်ငံရေးစင်တာများကူညီဆောင်ရှောက်ရေးအသင်း AABB ကထုတ်ပြန်ထားပါတယ်မြန်မာနိုင်ငံထဲကိုစစ်လက်နက်တွေမရောက်အောင်တားဆီးဖို့အပါအဝင်တောင်းဆိုချက်တွေပါဝင်တဲ့စွန့်ဘက်ချက်တရက်ကိုတောက်ကြလေးကကျင်းပတဲ့ကုလသမဂ္ဂထူးထူးညီလာခံမှာအဖွဲ့ဝင်နိုင်ငံအများစုရဲ့ထောက်ခံချက်နဲ့အတည်ပြုခဲ့ပါတယ်မြန်မာစစ်တပ်ကိုလက်နက်ခဲယံရောင်းချတာတကဘာလုံးအနေနဲ့ပိတ်ပင်ဖို့လူခွင့်ရေးဖွဲ့တွေအပါအဝင်အမေရိကန်ဥရောပနဲ့တခြားနိုင်ငံတို့ကတောင်းဆိုထားသလိုမဟုတ်တာကြောင့်ဒီဆုံးဖြတ်ချက်ဟာအာမခံလှဘူးလို့ဝေဖန်ကြတာတွေရှိပါတယ်။ဒါပေမဲ့လည်းဘယ်လာရုစ်နိုင်ငံရဲ့တောင်းဆိုချက်ကြောင့်မဲခွဲခဲ့ရတဲ့ဒီဆုံးဖြတ်ချက်ကိုကုလအဖွဲ့ဝင်119နိုင်ငံကထောက်ခံပြီး36နိုင်ငံကကြားနေပြီးတော့ဘယ်လာရုစ်တနိုင်ငံတွေကပဲကန့်ကွက်ခဲ့တာထောက်ခံတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံနဲ့အတူတခြားအာဆီယံ၅နိုင်ငံဖြစ်တဲ့အင်ဒိုနီးရှား၊မလေးရှား၊စင်ကာပူ၊ဖိလစ်ပိုင်နဲ့ဗီယက်နမ်တို့ကထောက်ခံခဲ့တာမြန်မာစစ်တပ်ရဲ့အဓိကမာမိတ်တွေဖြစ်ကြတဲ့အရုတ်နဲ့ရုရှားတို့ကမဲမပေးပဲကြားနေကြတာတွေကိုထူးခြားချက်ဖြစ်ထောက်ပြကြတာတွေလည်းရှိပါတယ်။အဲ့ဒီစည်းဝေးမှာမြန်မာနိုင်ငံဘက်ကတယောက်သူကတော့ဂျားကာလာမျိုးသားညီညွတ်အစိုးရ NUG ကိုကုစားပြုတဲ့တန်မကြီးဦးကျော်မိုးထွန်းပါကုလသမဂ္ဂဖွဲ့ဝင်နိုင်ငံတွေအနေနဲ့မဖြစ်မနေလဲနာဖို့မလိုတဲ့အခုဆုံးဖြတ်ချက်ထဲမှာလူလူတရားလုံးကိုကိုစားပြုတဲ့အရသာဆွေရအုပ်ချုပ်ရေးပြန်ပေါ်ဆောင်ဖို့ဖမ်းဆီးထားသူအားလုံးကိုချက်ချင်းပြန်လွတ်ပြီးသူတို့တွေတရားမျှတမှုရအောင်လုပ်ပေးဖို့အကြမ်းဖက်လူရက်တွေကိုချက်ချင်းရပစ်ဖို့သတင်းသမားတွေအပေါ်နဲ့အင်တာနက်နဲ့ဆိုရှယ်မီဒီယာတွေအပေါ်ကန့်သတ်ထုတ်ချက်ထားတာတွေကိုရုပ်သိမ်းပေးဖို့လူသားစာနာမှုအကူအညီလိုအပ်နေသူတွေစီအကူအညီတွေဘေးရန်အနှောက်အယှက်ကင်းစွာပေးပို့နိုင်ဖို့ဆိုတာတွေကိုတောင်းဆိုထားပါတယ် အထူးသဖြင့်လက္ခဏာအခုဆုံးဖြတ်ချက်ချမှတ်ခဲ့တဲ့ဒီရက်ထဲမှာပဲလူမျိုးရေးကောင်စီမှလည်းမြန်မာအရေးလူသဘောတကပိတ်စည်းဝေးတစ်ခုလုပ်ခဲ့ပါတယ်။လူမျိုးချိုးရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရှော်နာဘူဂနာကဒူရင်းညလာကမှာရောလူမျိုးရေးကောင်စီမှပါအစီအကံတင်ပြခဲ့ပြီးမြန်မာနိုင်ငံအခြေအနေနဲ့ပတ်သက်လို့နိုင်ငံတကာကတင်ကြီးတို့ထက်ဝန်ဝန်လို့ဆောင်ကြဖို့ထပ်ပြီးတိုက်တွန်းခဲ့ပါတယ်။အီရန်သမ္မတရွေးကောက်ပွဲမှာဝင်ပြိုင်ခဲ့သူပြည်ပြင်ပြောင်းလဲရေးဝါဒီတူကသူ့ရဲ့ဒဏ်ပဲဖြစ်တဲ့ပြင်းထန်တဲ့ရှိုးဇဲဝါရီတရားသူကြီးချုပ်အီဗရာဟင်ရိုက်စီကိုသူရှုံးသွားတယ်ဆိုတာလက်ခံပြောဆိုခဲ့ပါတယ်။ခေါင်းဆောင်ကြီးအယာဒူလာအာလီခါမေနီရဲ့ဦးဆောင်မှုအောက်မှာအစိုးရရဲ့အစိုးရအနေနဲ့ကျွန်တော်တို့နိုင်ငံအေဂျင်တာယာဝါပြောလောင်အောင်လှုပ်ဆောင်နိုင်မယ်လို့ကျွန်တော်မျှော်လင့်ပါတယ်ဆိုပြီးအီရန်ဘိုဘန်ကြီးကဟောင်းအဘဒူနဆာဟမဒီပြောတဲ့စာထဲမှာပြောထားတဲ့အကြောင်းသတင်းတွေမှာဖော်ပြကြပါတယ်။အီရန်သမ္မတရွေးကောက်ပွဲတွေတောက်ကြနေကမဲပေးသူအရေးအတွက်နေခဲ့တယ်လို့ရိုက်စီကိုပြန်နိုင်လောက်တဲ့တခြားသမ္မတလောင်းတွေလည်းမရှိခဲ့တော့ပါပဲ။ကမ္ဘာလုံးဆိုင်ရာကြေကြေတစ်ခုဖြစ်တဲ့ဒုက္ခသည်အရေးကိုကူညီဖြည့်ရှင်းဖို့ကြိုးပမ်းချက်တည်းအနေနဲ့ကနေဒါနိုင်ငံကဒီနှစ်မှာဒုက္ခသည်တွေနဲ့သူတို့ရဲ့မိသားစုဝင်တွေကိုအရေးအတွက်ပို့ပြီးလက်ခံမယ်လို့ပြောလိုက်ပါတယ်။ဒီနှစ်မှာဒုက္ခသည်36,000ကိုလက်ခံဖို့ကနေဒါကရည်မှန်းထားပါတယ်။ဒီလူတွေဟာကနေဒါနိုင်ငံထဲမှာရောက်နေပြီးသားအကာအကွယ်ပေးထားသူတွေနဲ့မတူပဲဒုက္ခသည်များဆိုင်ရာကုလသမဂ္ဂအေဂျင်စီ UNHCR လို့အဖွဲ့အစည်းတွေကကနေဒါနိုင်ငံကိုတိုက်ရိုက်ဖျက်ပြောင်းပေးသူတွေဖြစ်ပြီးရောက်တာနဲ့ဒုက္ခတွေအဆင့်တက်မှတ်ပေးလိုက်တာဖြစ်ပါရယ်ခင်ဗျာ
။ VOA American တဲ့ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိဆိုင်းလိုမီတာ31 kHz 6833ညာဆိုင်းလိုမီတာ32 kHz 6383ညာဆိုင်းလိုမီတာ57 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာ silent meter 190 kHz 1595တို့ကနေထုတ်လွှင့်နေပါရဲ့ရှင
်။စင်တာဝင်းမင်းမှာစနေနေ့ညပိုင်း VOA American ဆိုင်ရဲ့ထိတဲ့ရောင်နိုင်ငံတကာသတင်းတွေကိုဆက်ပြောပြနေပါတယ်။တကမ္ဘာလုံးမှာ COVID-19 ကိုတွေ့ရှိသူစုစုပေါင်း 189.8 သန်းရှိလာပြီးသေဆုံးရသူကလည်း 4 သန်းခန့်ရှိသွားပြီးလို့ Johns Hopkins ကတို့ Corona Virus လေ့လာရေးဌာနကထုတ်ပြန်လိုက်ပါတယ်။ဒီထုတ်ပြန်ကြရာအမေရိကန်မှာကိုဗစ် -19 ပိုးကူးစက်သူအများဆုံးဖြစ် 33.5 သန်းနဲ့အိန္ဒိယမှာတော့ဒုတိယအများဆုံး 29.8 သန်းဖြစ်အရင်ကွာခဲ့တဲ့ပထမနာကိုကပ်လာနေပါပြီ။ကိုဗစ်ထိန်းချုပ်မှုတွေပြန်လျှော့ခဲ့တဲ့အိန္ဒိယမှာကူးစက်များဗီဇပြောင်းပိုးတွေ့ခဲ့ပြီးအခုလိုတဟုန်တိုးတက်လာချိန်မှာဂျာမနီဝန်ကြီးချုပ်အန်ဂျလာမာကန်နဲ့ပြင်သစ်သမ္မတအမန်နျူအယ်မက်ခရွန်တို့ကလည်းအခြားဥရောပနိုင်ငံတွေအနေနဲ့ဒီဗီဇာပြောင်းမျိုးကွဲတဲ့ကိုတတိကြီးကြီးစောင့်ကြည့်ပြီးနေဆက်ပြန်ဖွင့်မူဝါဒတွေကိုချိတ်ဆက်ညှိနှိုင်းလုပ်ကြဖို့တိုက်တွန်းလိုက်ပါတယ်။ဂျာမနီဝန်ကြီးချုပ်မာကယ်ကမဖြစ်မနေတတိကြီးကြီးထားလို့ကိုလိုနေပါသေးတယ်။ဒါမှအခုနေရာဒီမှာလွတ်လပ်မှုအပြည့်မရရင်တော့အတော်များများရလာမှာပါလို့ကျင်းစစ်သမ္မတနဲ့ဗာလင်မာအလို့တဘောညစာမစားခင်ကုတွဲသတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်ခင်။ကိုဗစ်ကာကွယ်ဆေးအညီအမျှမရတာကြောင့်ကိုဗစ် -19 ရောဂါကစီးရဲချမ်းသာခွဲခြားဖြစ်လိုက်ပြီးကမ္ဘာစီးရဲဆုံးနိုင်ငံတွေနဲ့ခန္ဓာရည်အနည်းဆုံးပြည်သူတွေကိုပိုအကြီးအကျယ်ထိနာစေခဲ့ပြီလို့ WHO အကြီးအကဲကအလေးနဲ့ထောက်ပြလိုက်ပါတယ်။ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ညွှန်ချုပ် Tedros Adhanom Ghebreyesus ကနောက်ထပ်မှကာကွယ်ဆေးသွားစုနေရင်ဒီနေ့သေဆုံးနေရသူတွေဒီနေ့ရောဂါပိုးဝင်နေသူတွေနဲ့ဒီနေ့အန္တရာယ်ကျရောက်နေသူတွေအတွက်တော့အများကြီးကိုနောက်ကျသွားပါလိမ့်မယ်ဆိုပြီးအခုလိုဝေဖန်တတိပေးလိုက်ပါတယ
်။ Even after 18 months the ineffective use of public health and social
ဆက်စပ်ကြရတဲ့အချိန်အောင်ပြည်သူ့ကျန်းမာရေးနဲ့လူမှုရေးရင်းမြစ်တွေကိုကြည့်အောင်အသုံးပြုနိုင်ကြတာကြောင့်လူမှုရေးရာတစားတဲ့ပြည်နဲ့ကာကွယ်ဆေးရာရေးဆိုင်ရာမညီမျှမှုတွေပို့ဆိုးသွားစေပါတယ်။ COVID-19 အတွက်ဗီဇာပြောင်းပြီးပြည်နဲ့တက်ပြတ်ခွင့်ဆက်ပေးလိုက်တာပါလို့ပြောသွားတာပါ။တပြည့်ချင်းညှိနှိုင်းမှုကြောင့် Cabinet Secretary ဆက်ပြီး COVID ကာကွယ်ဆေးအညီအမျှမဖြန့်ဝေနိုင်ခဲ့တဲ့ကမ္ဘာလုံးဆိုင်ရာအားနည်းခဲ့မှုကြီးကြောင့်ချမ်းသာတဲ့နိုင်ငံတွေမှာကာကွယ်မှုရလာပေမဲ့ဆင်းရဲတဲ့နိုင်ငံတွေမှာတော့အကာအကွယ်မဲ့သွားပြီးကမ္ဘာဒေသတိုင်းမှာပိုးတွင်းမှုနဲ့သေဆုံးမှုတဟုန်တိုးတက်လာတဲ့နိုင်ငံတွေအသီးသီးပေါ်လာနေပါပြီလို့ဆက်ထောက်ပြလိုက်ပါရခင်ဗျ။ကမ္ဘာပေါ်မှာကာကွယ်ဆေးအများဆုံးထုတ်တဲ့အိန္ဒိယအနေနဲ့ပြည်တွင်းလူအမှုကိုဖြည့်ဆည်းပြီးရင်တခြားနိုင်ငံတွေအတွက်ကိုဗစ်ကာကွယ်ဆေးပြန်ပေးဖို့ဆန္ဒရှိထားပါတယ်လို့ဆိုလိုက်ပါတယ်။အိန္ဒိယ COVID-19 အထူးလုပ်ငန်းဖွဲ့အကြီးအကဲကအိန္ဒိယလူရည်ရဲ့ကြီးမားတဲ့ချိုးစားကိုကာကွယ်ဆေးထိုးပေးဖို့ပြည်တွင်းအရေးပေါ်လုံနေတာကိုသေလောင်ထားနိုင်ပြီတာနဲ့တခြားနိုင်ငံတွေအတွက်ကာကွယ်ဆေးထောက်ပံ့ရေးပြန်လုပ်ပေးမှာပါလို့မနေ့က AP သတင်းဌာနနဲ့အင်တာဗျူးမှာပြောလိုက်တာပါ အရင်ကဆိုရင်အိန္ဒိယမှာကာကွယ်ဆေးစထုတ်ခဲ့တဲ့အခုနှစ်ဆန်းမှာပဲတခြားနိုင်ငံတွေကိုလည်းတပြိုင်တည်းကာကွယ်ဆေးတွေအများကြီးကူညီပို့ပေးခဲ့တာကိုလည်းအမှတ်ရသေးခြင်းပါတယ်လို့ဒေါက်တာဘောကဆက်ရှင်းပြခဲ့ပါတယ်တကယ်တော့အိန္ဒိယအနေနဲ့ဇန်နဝါရီလကစပြီးမြန်မာပါဝင်နိုင်ငံပေါင်း90ကျော်အတွက်ကာကွယ်ဆေးစမ်းပေါင်းများစွာကူညီပို့ပေးခဲ့ပေမယ့်နိုင်ငံ내ကိုဗစ်ကူးစက်မှုတွေပြန်မြင့်တက်သွားချိန်မှာရပ်ဆိုင်းခဲ့တာကြောင့်ခွန်ပြိုဆဲနိုင်ငံများစွာမှာကာကွယ်ဆေးဆက်ထုတ်ဖို့မလုံမလောက်ဖြစ်ခဲ့ရပါတယ်ခင်ဗျ။ထိုင်းနိုင်ငံမှာတော့ပြည်တွင်းထုတ်ကိုဗစ်ကာကွယ်ဆေးကိုလူတွေမှာစစံသက်နေပါပြီ။နိုင်ငံ내ကိုဗစ် -19 ကူးစက်မှုလိုင်းအဆိုးဆုံးစခံနေရပြီးနိုင်ငံခြားကနေကိုဗစ်ကာကွယ်ဆေးအများမှားယူတင်သွင်းနေချိန်မှာပဲထိုင်းသိပ္ပံပညာရှင်တွေဂျိုးပန်းထုတ်လုပ်နေတဲ့ကာကွယ်ဆေး၄မျိုးတွေကနှစ်မျိုးကိုစစံတော့မှာပါ။ဂျီတင်ရဲ့ AstraZeneca ကုမ္ပဏီခွင့်ပြုချက်နဲ့အခုလိုထုတ်နေတာပါ။လက်ရှိကိုဗစ်လိုင်းကြံခံရခြင်းတတော်ပြည်တွင်းဖြစ်ကာကွယ်ဆေးတွေကိုအများများထုတ်ဖို့မမီတော့ပေမဲ့အိန္ဒိယမျိုးကွဲတဲ့အတွက်ပြစ်မှတ်ထားပြီးနောက်မြန်မာဖြည့်ဆွက်ကာကွယ်ဆေးအလုံးလောက်ထုတ်နိုင်ဖို့အပြင်မြန်မာအပါအဝင်အိန္ဒိယနိုင်ငံတွေပါကူပေးဖို့တော့မျှော်လင့်ထားပါတယ်။ထိုင်းကာကွယ်ဆေးထုတ်လုပ်ရေးကိုဦးဆောင်နေတဲ့ချူလာလောင်ကွန်တက္ကသိုလ်ကာကွယ်ဆေးသုတေသနဌာနကဒေါက်တာကီယက်ရော့ဆမ်ထန်ကအခုကာကွယ်ဆေးတွေကိုအိန္ဒိယနဲ့တောင်အာဖရိကကလိုဗီဇာပြောင်းမျိုးကွဲစစ်တွေကိုဆက်ကာကွယ်နိုင်ရေးအတွက်ထုတ်သွားနိုင်ဖို့မဟာဗျူဟာချထားတယ်လို့ဆိုပါတယ်။လလောဆယ်မှာတော့ထိုင်းနိုင်ငံအနေနဲ့ကိုဗစ်ခံနိုင်ရေးပြည်သူများကြားပေါ်လာနိုင်ရေးအတွက်နိုင်ငံခြားကကာကွယ်ဆေးတွေကိုအားကိုးတင်ပြနေရပြီးတရုတ်ကဆိုင်နိုဗက်ကာကွယ်ဆေးသန်းနည်းငယ်ဝယ်ယူတာအမေရိကန်ဆိုဖိုက်တာမော်ဒနာနဲ့ဂျွန်ဆန်နဲ့ဂျွန်ဆန်နောက်တရုတ်ရဲ့ဆိုင်နိုဖန်ကာကွယ်ဆေးတွေကိုဝယ်ယူဖို့လုပ်နေပါတယ်ခင်ဗျ။ဒီညပိုင်း VOA အမေရိကန်တန်ရဲ့ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစကျော်သိန်းနဲ့ကျွန်တော်ဝင်းမင်းပြောပြခဲ့တာပါ။အခုဆက်ပြီးစိတ်ဝင်စားစရာသတင်းပေးပို့ချက်တွေသတင်းဆောင်မတွေနဲ့ပတ်စင်အစီအစဉ်တွေကိုနားဆင်ရတော့မှာပါခင်ဗျ။
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့86နှစ်မြောက်မွေးနေ့အထိမ်းအမှတ်ဖြစ်တဲ့နိုင်ငံတော်ဝန်ကမြို့ရီတော်များများမှာဒီနေ့ပန်းသပိတ်လှူရှားမှုကိုဆင်နွှဲခဲ့ကြပါတယ်။ဒေါက်တာဆန်းစုကြည်ပါဝင်ဖန်စီခံထားတဲ့နိုင်ငံရေးကျင်းသားတွေကိုအောက်မေ့ဂုဏ်ပြုတဲ့အနေနဲ့ဒီနေ့မှအခုလိုပန်းသပိတ်ဆင်နွှဲခဲ့တာဖြစ်တယ်လို့ရွေးဦးတော်လိုင်းရေးဆန္ဒပြခေါင်းဆောင်တဦးဖြစ်တဲ့ဒေါက်တာတီဇော်ဆန်းကပြောပါတယ်။ရန်ကုန်မန္တလေးပါဝင်နိုင်ငံတော်ဝန်ကဒီနေ့ဆန္ဒပြပွဲအခြေအနေကိုတော့ကျွန်တော်ရန်တိုင်းကပြောပြပေးမှာဖြစ်ပါတယ်။ဒီဂျူနတ်စကူရနေမှာကြာရောက်တဲ့အင်္ဂလိပ်တိုင်းမှာပုဂ္ဂိုလ်တော်ဆက်စုကြီးရဲ့86နှစ်မြောက်မွေးနေ့အထိမ်းအမှတ်ဖြစ်တဲ့အင်္ဂလိပ်မှာပြည်သူတွေကပန်းသပိတ်ကိုဆင်နွှဲခဲ့ကြပါတယ်။ရန်ကုန်မန္တလေးပါဝင်နိုင်ငံတော်ကမြို့ရွာတော်များများမှာလမ်းပေါ်ထွက်ဆန္ဒပြတဲ့သူတွေရောလမ်းပေါ်မထွက်ပဲအိမ်နေသေးတွေမှာသွားလာနေထိုင်ကြသူတွေရောကပန်းတွေကင်ဆောင်ပြီးတော့ရောကောင်းမှပန်းတွေပန်ပြီးတော့ရောပါဝင်ဆင်နွှဲခဲ့ကြပါတယ်။ပန်းသပိတ်လှူရှားမှုနဲ့မန္တလေးကဒီနေ့ဆန္ဒပြပွဲအခြေအနေနဲ့ပတ်သက်ပြီးဆန္ဒပြခေါင်းဆောင်တဦးဖြစ်တဲ့ဒေါက်တာဂျေဇာဆန်းကပြည်ရေးကိုအခုလိုပြောပါတယ
်။ဒီနေ့ဆိုရင်တော့တပိတ်စိတ်တောင်းတိုင်းကကျွန်တော်တို့ပြည်သူတိုင်းဒီကျွန်တော်တို့ပန်းလေးတွေကိုဒီလမ်းမျိုးစုံနဲ့ကျွန်တော်တို့ပန်းဆင်ခဲ့ကြတယ်ပန်းတွေအားလုံးယောက်ျားလေးမိန်းကလေးမယွေးပေါ့နော်။ပန်းသပိတ်တိုက်ပွဲကိုဆင်နွှဲနေကြတာဖြစ်တယ်။ဒီနေ့အတွက်ကျွန်တော်တို့တိုင်းငယ်လုံးတပိတ်စိတ်တောင်းတွေရဲ့အဓိကကြွေးကြော်တန်ကတော့ကြောက်ခစ်ကိုပေါက်ပြစ်freedom from PR ပဲဖြစ်ပါတယ်ခင
်ဗျ။ပန်းသပိတ်ရဲ့အဓိကယူရချက်ကပါလေ
။ဒီပန်းသပိတ်ရဲ့လှူရှာမှုကတော့ကျွန်တော်တို့ပြည်သူတွေကိုအကြမ်းဖက်စစ်ကောင်စီကဘလောက်ပဲအကြမ်းဖက်နေပါသည်၊ရက်စက်နေပါသည်။ဟောကျွန်တော်တို့ကိုဘလောက်ပဲတပ်ဖြတ်နေပါသည်။ကျွန်တော်တို့လူထုကဒီအာဏာရှင်စန့်ကျင်ရေးတိုက်ပွဲကိုဆက်လက်ပြီးတော့အစွမ်းကုန်တိုက်ပွဲဝင်သွားမယ်။ကျွန်တော်တို့ကဆက်လက်ပြီးတော့အာဏာရှင်ကိုကြက်ကြက်ခံရင်ဆိုင်သွားမယ်။ကျွန်တော်တို့လူထုအနေနဲ့ဗီဒါပြန်အံကိုခဲတန်ပန်လျက်ခဲဆိုတဲ့တရင်စကားကိုပြည့်စုံခြင်းပဲဖြစ်ပါတယ်။နောက်တစ်ခုအနေနဲ့ကတော့ကျွန်တော်တို့ဒီနေ့ဂျွန်လ19ရက်နေ့မွေးနေ့ရှင်ဒေါက်ဆန်းစုကြည်အပါအဝင်ကျွန်တော်တို့ဖန်စီချင်းချင်းခံထားရတဲ့နိုင်ငံရေးအကျဉ်းသားပေါင်း4000ကျော်ကိုကျွန်တော်တို့ဂုံပြူအောင်မြင့်တရိယာချင်းအဖြစ်နဲ့ကျွန်တော်တို့ဒီပန်းသပိတ်တပ်ပွဲကိုကျွန်တော်တို့ဆင်နွှဲရခြင်းဖြစ်ပါတယ်ခင်ဗျာ
။ဒီနိုင်ငံလုံးမြို့အတော်များများမှာပန်းသပိတ်တွေဆင်နွှဲနေကြတယ်။လမ်းပေါ်ထွက်တဲ့လူတွေရောအိမ်မာနေတဲ့လူတွေရောဒီအခြေအနေပေါ်မှာရောဘာများပြောနိုင်မလဲ
။ဒီပန်းသပိတ်လှူရှာမှုကိုတနိုင်ငံလုံးဒါပါဝင်နေကြတယ်ဆိုတော့ကြည်ချင်းအချင်းကကျွန်တော်တို့လူထုကဒီအာနာရှင်တွေဘလောက်ပဲရက်ဆက်ပါစေအကြမ်းဖက်နေပါစေဘယ်တော့မှသွေးအေးတော့မှမဟုတ်ဘူးဆိုတာအကောင်းဆုံးတက်ပြပြနေခြင်းပဲဖြစ်ပါတယ်
။ရန်ကုန်မှာလည်းမရန်ကုန်တန်ငန်းကျော်တောင်ကလာပါဝင်မြို့နယ်တချို့မှာပန်းသပိတ်လှူရှားမှုဆန္ဒပြတာတွေရှိခဲ့ပြီးတော့သမိုင်းလမ်းတုန်းမှာတော့လူကြီးရာနဲ့ချီပါဝင်ခဲ့တယ်လို့ဆန္ဒပြဝင်မှာပါဝင်သူတူကပြောပါတယ်။
ဒါပြင်မုံရွာရင်းမပင်စလင်းကြီးတစ်စဲကလေးမြိုင်အောင်လံမိတိလာပေါင်တဝဲလောင်းလုံးတရချောင်းစတဲ့မြို့တွေမှာလဲဆန္ဒပြတဲ့ပြည်သူတွေကပန်းသပိတ်ကိုဆင်နွှဲခဲ့ကြပြီးတော့ကြောက်ခိတ်ကိုမောက်ပြစ်ဗီရာပြန်အန်ကိုခဲပန်းပန်လျက်ပဲဖက်ဆစ်စစ်တပ်အမြစ်ဖြတ်စတဲ့ဆိုင်းပုတ်တွေပိုစတာတွေကင်ဆောင်ပြီးတော့ချီတက်ဆန္ဒပြခဲ့ကြပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပါ
ရခိုင်ပြည်နယ်မှာပြည်ခဲ့တဲ့နှစ်တွေတုန်းကရခိုင်နဲ့ရိုဟင်ဂျာတွေကြားလူမျိုးရေးဆန်ဆန်ပြည်ပခါတွေဖြစ်ပွားခဲ့ပြီးအကြမ်းဖက်မှုတွေကြောင့်တိမ်းနဲ့ချီတဲ့ရိုဟင်ဂျာတွေနေရာဆုံးခွာခဲ့ရပါတယ်။ဒီနောက်ပိုင်းရခိုင်နဲ့နှစ်ကင်ဖွဲ့ AA နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲတွေကြောင့်လည်းရခိုင်စစ်ဘေးဒုက္ခသည်တွေတိမ်းနဲ့ချီနေရာဆုံးခွာခဲ့ကြရပါမယ်။ဒီဒုက္ခသည်တွေရဲ့နေရာမပြတ်နိုင်သေးတဲ့နောက်ဆုံးအခြေအနေရခိုင်ကနေသတင်းပေးပို့ထားတာကိုကျွန်မခွာညိုပြောပြပါမယ်ရှင်။ရခိုင်ပြည်နယ်မှာ2019ခုနှစ်တုန်းကအာစာဖွဲ့ရဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုတပ်မတော်ဘက်ကလိုက်လံပြီးနယ်မြေရှင်းလင်းရေးတွေဆောင်ရွက်ခဲ့တာကြောင့်တိမ်းနဲ့ချီတဲ့ရိုဟင်ဂျာတွေနေရာဆုံးခွာခဲ့ရပြီးဒုက္ခသည်စခန်းတွေမှာနေထိုင်နေကြရတာပါရိုဟင်ဂျာဒုက္ခသည်တွေနေရာပြောင်းရေးကိစ္စပြီးခဲ့တဲ့အစိုးရလက်ထက်လှုပ်ဆောင်ချက်အားနည်းမှုတွေရှိခဲ့တယ်လို့လက်ရှိမှာလည်းမြန်မာနိုင်ငံရေးအကြက်တဲတွေကြောင့်ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးအခက်ခဲနေတယ်လို့ဒုက္ခသည်ရေးကူညီဆောင်ရွက်နေတဲ့ဝင်လက်ဖောင်ဒေးရှင်းဒါရိုက်တာဥခိုင်ကောင်းဆန်ကပြောပါတယ
်ဒေသတွေမှာရှိနေတဲ့လူတွေနဲ့တဟားစားတာဖြစ်မှုပေါ့နော်အဲ့ဒါကိုအတိအကဟိုဦးစားပေးပြီးတော့လှုပ်ဆောင်ရမယ်ပြီးရင်ဒီပွင့်လင်းမြင်သာဇော်နဲ့သူတို့ရဲ့နေရသူတို့နေရပြန်ဖို့ပေါ့နော်သူတို့ရဲ့ဒေသကိုပြန်ဖို့အတွက်ဆိုတာကလည်းအော်မဖြစ်နိုင်တော့မှလက်ရှိရှိနေတဲ့နေရာမှာတို့ဟာဒီလူတယောက်မှရပါခွင့်ရှိတဲ့အခွင့်အရေးတွေနဲ့ဟိုနေထိုင်ခွင့်တွေပေါ့နော်တို့ရဲ့ဒီကုန်သက်သာရှိသောနေထိုင်ခွင့်ပုံစံမျိုးကိုတော့ခံကြည့်ပြီးဖို့လိုတယ်ပေါ့နော်အဲ့လိုမဟုတ်ပေနဲ့တော့ဒီနိုင်ငံတကာမှာဟိုပေါ်ရှိုးပြယုံမျိုးပဲဟိုတို့ဟာဒီအဲ့လိုမျိုးပဲအဆုံးချခံနေရတယ်လို့ကျွန်တော်ကတော့သုံးသပ်မိတယ်
အစိုးရအနေနဲ့နေရပြန်ဖို့စီစဉ်ပေးရင်နေရပြန်ဖို့အဆင်သင့်ရှိတယ်လို့စစ်တွေမြို့တက်ကယ်ပြင်ဒုက္ခသည်စခန်းမှာနေထိုင်တဲ့ရိုဟင်ဂျာဒုက္ခသည်ဦးမောင်လေးကပြောပါတယ
်ကျွန်တော်တက်ရသုံးနာဂျီမာမူလနေရာကျွန်တော်နာဂျီမာကျွန်တော်ကနေရပြန်ဖို့တက်ရတာတက်ကြည့်တော့ကျွန်တော်ပါလို့ဆိုတော့ကျွန်တော်ကတော့လုံးပြင်းတော့ကျွန်တော်ပြန်ဖို့အဆင်သင့်ပ
ါလက်ရှိနေထားရတော့ရခိုင်ပြည်နယ်အတွင်းရိုဟင်ဂျာတွေမူလနေထိုင်ခဲ့တဲ့နေရာတွေမှာရခိုင်တိုင်းရင်းသားတွေနေထိုင်နေကြတာကိုလည်းတွေ့ရပါတယ်။ရိုဟင်ဂျာတွေနေရပြန်ရေးကိစ္စနဲ့ပတ်သက်ပြီးမေးမြန်းဖို့ရခိုင်ပြည်နယ်စစ်ကောင်စီပြောခွင့်ရသူတွေကို VOA ကဆက်သွယ်ခဲ့ပေမဲ့လည်းဖုံးလက်ခံဖြေဆိုခဲ့ခြင်းမရှိပါဘူး။ရိုဟင်ဂျာဒုက္ခသည်တွေဟာပြည်တွင်းဒုက္ခသည်စခန်းတွေမှာရှိသလိုအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်မှာလည်းတိမ်းနဲ့ချီပြီးရှိနေသေးပါဘင်္ဂလားဒေ့ရှ်မှာရှိနေတဲ့ဒုက္ခသည်တွေနေရပြန်နိုင်ရေးအခုတက်လာတဲ့စစ်ကောင်စီကပြောဆိုထားပေမဲ့အခုချိန်ထိလက်တွေ့ကြတဲ့ဖြည့်ရှင်းဆောင်ရွက်မှုတွေမရှိသေးပါဘူး။ရခိုင်ပြည်နယ်မှာရိုဟင်ဂျာဒုက္ခသည်တွေတင်မဟုတ်ပဲပြီးခဲ့တဲ့2018ခုနှစ်ကုန်ပိုင်းလောက်ကရခိုင်လက်နက်ကိုင် AA အဖွဲ့နဲ့တပ်မတော်တို့ကြားတိုက်ပွဲတွေဖြစ်ပွားခဲ့တာကြောင့်လေဒေသခံရခိုင်လူမျိုး2,000ကျော်လောက်နေရာဆုံးခွာခဲ့ရပြီးစစ်ဘေးဒုက္ခသည်စခန်းတွေမှာနေထိုင်နေကြရပါတယ်။လက်ရှိချိန်မှာတော့တပ်မတော်နဲ့ AA အဖွဲ့တို့ကြားတိုက်ပွဲတွေရပ်တန့်နေတာ9လနီးပါးရှိနေတာကြောင့်စစ်ပီးဒုက္ခသည်တွေတဝက်ကျော်လောက်နေရပြန်နိုင်ခဲ့ပါတယ်။ဒါပေမဲ့လည်းတိုက်ပွဲတွေအတွင်းကျေးရွာတွေမိရှုခံခဲ့ရတာကြောင့်နေအိမ်တွေမရှိတော့တဲ့အပြင်စစ်ကြံလက်နက်တွေမြေမြုပ်မိုင်းတွေနဲ့တပ်မတော်ကကျေးရွာတွေနားမှာတက်ဆွဲထားတာတွေကြောင့်စစ်ပီးဒုက္ခသည်တသိန်းကျော်လောက်ကတော့နေရပြန်ဖို့ခက်ခဲနေပါတယ်။စစ်ရှောင်းတွေနေရပြန်ရေးနဲ့ပတ်သက်ပြီးကြောက်တော်မျိုးနယ်ကစစ်ရှောင်းတဦးဖြစ်တဲ့ဥမောင်ထွန်းခင်ကအခုလိုပြောပါတယ
်ကျွန်တော်တို့ရော်တွေကိုတစ်တက်ကမင်းချိုးလိုက်တာတွေရှိတယ်အဲ့ဒီမှာနေဖို့ထိုင်ဖို့ကအိမ်ရာမရှိဘူးပြီးရင်ရော်ကိုပြေးပြီးတော့တနေ့ကျော်ကျော်ဒီမှာစေဖြစ်ဆောင်စကမ်းမှာလာပြီးနေလာရတယ်ဆိုတော့အဲ့ဒီရော်တွေကိုသူတို့နေမှာဆိုတော့ဒီတဲ့အတိုင်းပဲလေဟိုသင်းငယ်တို့ဓနင်းတို့ပို့ထားရတာဆိုတော့အဲ့ဒီဟာတွေကိုပြန်လေပြုပြင်ဖို့အတွက်အရှင်လိုတယ်ပြီးရင်ကျွန်တော်တို့ကအဲ့ဒီနေရာမှာမိုင်းတွေကိုမရှင်းလင်းရသေးမရှင်းလင်းရသေးဘူးဆိုတော့နေရမပြန်တော့မှအဲ့ဒီနေရာမှာကျွေးတဲ့နော်တွေနေမင်းပြီးတော့
ไม่ปรากฏในยาเรื่องลูเรศีเดียวตาเรศีเดียยาขันจีเนสกังสีนี่เนี่ยเลยเสียงหนึ่งเนี่ยจะนายด้วยแต่ช่วยเชื่อว่าเรื่องนี้เองด้วยสาวเป็นนิราเรศีเดียวเนี่ยยังบุคคลนี้เลยเสียงหนึ่งด้วยเลยท้าวตั้มหูเรศีเดียวลูกเป็นตัวเมลูยาขันจีเนสกังสีพยองยาอุลาติงาฟิโอเอโกพยอทาราชีวาเร ที่นักการศึกษาลุ่มวันดังเกษตรเนี่ยเป็นเรื่องยากช้าใจวุ่นวายทางนั้นรูปวังบีซึ่งเป็นเรื่องที่เกิดขึ้นในยุคจันทร์ในซีซั่นสองยุคนี้เลยอาณาบริเวณประกาศเปิดทวารเลยทว่าแม้ซึ่งเป็นเรื่องที่เกิดขึ้นในซานาเยคามลงเล่าจารีมุยาดีด้วยมุกันลงจากในอินเดียเป็นเรื่องที่สับปะรดอันนี้จารีเลยสิ่งนี้ที่เรื่องจังซึ่งเป็นเรื่องที่เกิดขึ้นในประกาศเปิดทวารเลยเช่น
POA ซีซั่นนี้ก็สับปีชาวเมืองเป็นนิวาเร่จะมาสมยามมาเมื่อมาในงานดิโมกราซีเปลี่ยนเลยยาสีตั้งสูตรทาร์เร่บามาเบลอุบลีฮูจังโอเมริกันหลุดออกมาจนตัวสวีนีส่งเพียงนายเอเดรอเมริกันกำยามาอีหลุดชาดูเรจูซานิจาวาเร่ก็จะกู้ซาบิวเร่หลุดออกกู้เลริโกตั้งสูตรไต่ตัวนายเนี่ยคุณยี่ก็ต้องชาบิโรอเมริกันยามยามารีสังเวียนนี่เร่หลุดชาหมดจังสับปีรอจินพยาวาเม เมื่อมาในยามมาดิโมกราซีเปลี่ยนเลยปอทอนลาซีเย่เสกังส่งเนี่ยปอบินเช่นเนี่ยเยี่ยยูตะขั้มหุ่นเลวเย่ตั้งสูตรทาร์เรย์ยามมาเยี่ยอุบลีเช่ปามาเบลโก้ลดออกมาอุตส่าห์เตรียมเป็นบทเจ้าอเมริกันกินเด้งอาเซมาซีจาร์เรย์ยามมาเยี่ยลูกชาดูริกาจังละนักแสดงนี่ก็ทราบดีว่าตั้งสายตัวเย่ลดออกมาเป็นกูตั้งสูตรจำภาพเช่นไปเลยก็บินเอโก้กูทราบอยู่เรื่อยเช่นลดออกมาเป็นการ์เจเน่
นิวยอร์กจีเนียเชลโลจอมาเป็นการ์เจเน่นิวยอร์กจีเนียอังโลจอมาเกรกรีมิกซ์โตชีสเฟชาร์เรตยามาอี้อุบลีเช่ปามาเบลโก้เชื่อชัวร์บิดอสโลจอมาสวีนวีส่งเพียงละอังโลจินตุนีสาวยันดีนันเนปัตเตลูอุสังซีเซนีดูดิอัพเชเดบอสตันฟรีบามาพวยกับมาตอร์ราทอนจอกับคุโรชิมยาวาเร่ทราฟลูทาร่ากับเจนี่ลูทาร่าเช่ตงเชเดชีเดไอตงเจก้าบาลเลสโลปัตมาอุจงอากาตัวยามาดีดิโมกราซีเปียนยาสีบอโนดูดิอัพเชก้าจาร์โร สุดท้ายเนี่ยสุดท้ายตอนวันไปเนี่ยที่ว่าเรื่องนี้กูโอ้ท่ากระดัชชันเช่นบ่เนาะอะไรวะที่จะพูดว่าเปลี่ยนทางเนี่ยท่ากระดัชชันเช่นลูกคุยนั่นก็จะเราที่มันในที่เรียกสิ่งไอ้ยาบุตรเย่ต้องเช่าบ้านเลยก็มารู้ว่าที่เบลต้องเช่ากูโอ้ไม่รู้นะกูมารู้ว่าเยี่ยงที่ต้องเช่ากี่เดือนอันนี้กี่กับประมาณกูแล้วก็นายสาวกูที่มาที่เดออุตส่าห์กูมาที่เบลเดมารู้ว่าเช่ากูตัวกูที่กันเป็นลูกสาวเนี่ยเสร็จแล้วมารู้ว่าที่กันเป็นชัดนักคุ้มช
ဒီဘာမာပြည်ရဲ့နောက်တစ်ခါကျတော့ဒီဘာမာပြည်ထဲမှာဟိုပဲဒီအန်ယူဂျီဂါဗာမန့်ကိုတိမှတ်ပြပေးဖို့ပေါ့နော်အဲ့ဒီဖေးအချက်တစ်ချက်ကိုပါထည့်ဖို့ဆိုတော့ချက်၄၀ကျော်တော့ပေါ့နော်မြန်မာအရေးစိတ်ဝင်စားသူတွေအနေနဲ့ကိုနေတဲ့ပြည်နယ်ကအထက်နဲ့အောက်လွှတ်တော်အမတ်တွေရဲ့ဝါရှင်တန်မြို့တော်မှာရှိတဲ့သူတို့ရဲ့ရုံးခန်းဖုန်းနံပါတ်တွေကိုဆက်သွယ်ပြီးတော့ဘာမာပြည်ကိ
ည်းအလားတူဖုန်းဆက်အီးမေးလ်ပို့နိုင်တယ်လို့ပြောပါတယ
်ဒီနယ်တိုင်းမှာမြန်မာပြည်နေကြတယ်ဒီမှာရှိတဲ့လူတွေအများစုကဒီမိုကရေစီလိုလားတဲ့လူတွေအများစုဖြစ်ကြတယ်ဆိုတော့အခုလုံးမဲ့အလုပ်ကလည်းဟိုအရင်ကြီးလည်းမခက်ခဲဘူးအင်္ဂလိပ်စာရေးတတ်ဖတ်တတ်ရုံနဲ့တည်းဟိုဒါကလုပ်သွားလို့ရတယ်ဆိုတော့လေလုံးလည်းကူကူပဲကျွန်တော်တို့ဒီ instruction လည်းပေးထားမယ်အဓိကတော့ကုပ္ပီနယ်ကဒီဝါရှင်တန်ရဲ့ရုံးရဲ့ဖုန်းနံပါတ်တွတ်တော်မှန်ရဲ့ရုံးဖုန်းနံပါတ်လေးရှိရမယ်ဥပမာဆိုရင်ကျွန်တော်တို့ဒီ Massachusetts ပြည်နယ်မှာဆိုရင် MRG ရဲ့202နဲ့စတဲ့ဖုန်းနံပါတ်ပေါ့နော်ဒီပြရရှိတဲ့ဖုန်းနံပါတ်ကိုကျွန်တော်တို့ကခေါ်တယ်မလေးရကမလို့ခေါ်ပြီးသွားပြီဖုန်းကနှစ်ခုခေါ်มาပါတော့အဲ့ကိုရဲ့စီနီတာဖုန်းတစ်ခုရဲ့နောက်ပြီးတော့အဲ့ကိုပြည်နယ်မှာလုံးလုံးတဲ့စီနီတာကိုလုံးပေးတယ်နောက်တော့ foreign policy holder တအုပ်ဆိုလည်းမတော်ကဖုန်းခေါ်ရတယ်အားလုံးမြန်မာပြည်အတွက်ဘာမှသေးကို co-sponsor လုပ်ပေးပါထောက်ခံပေးပါဆိုတဲ့စကားကိုအမတော် message တိုင်းပေးခဲ့တယ်အဲ့လိုအားလုံးလုံးလုံးမယ်အဲ့တော့ပြည်နယ်တိုင်းမှာအခုပြည်နယ်အခု50မှာပြည်နယ်တိုင်းကဒါမျိုးလုံးမယ်ဆိုရင်ဒီဘေးကအော်နေဖြစ်သွားဘူးကအရန်ကို cash အများကြီးအမားတို့ကရှိတယ်ကျွန်တော်တို့ကယူကြည့်တယ
် American ပြည်ထောင်စုကပြည်သူတွေအနေနဲ့ကိုယ့်ရဲ့လွှတ်တော်အမတ်တွေစီကိုဆက်သွယ်တောင်းဆိုအကြံပေးနိုင်တဲ့အခွင့်အရေးကိုအသုံးချပြီးအခုလိုမျိုး Burma Bill ဥပဒေချမ်းကိုဥဆောင်ထောက်ခံပေးဖို့လှုပ်ရှားကြတာဖြစ်ပါတယ
်ဒီမှာကတော့လေဟိုအားလုံးကဟိုသမရစီလဲကိုကစာရေးလို့ရတယ်သမရလည်းကိုအတိအမှတ်ပြီးအားလုံးကဒီကတော့ဟိုလူတိုင်းကတန်းတူအခွင့်အရေးရှိတဲ့နိုင်ငံလွတ်လပ်တဲ့နိုင်ငံဒီလိုဒီလိုဟာလည်းနိုင်ငံဖြစ်တဲ့အတွက်အမားတို့ကဒီဟာကကိုအတုံးချလို့ရတဲ့ဥစ္စာပေါ့နော်မြန်မာပြည်လိုမျိုးတော့မဟုတ်ဘူးဆိုတဲ့အခါကျတော့ ก็ยังไปสู่ที่อาลุยอาเยี่ยมอยู่ใช่ไหมตัวนั่นคืออะไรมารู้ที่ที่บ้านเขาไว้จีนอะไรบ้างนะครับสู่นี่เนี่ยที่แต่เนี่ยอาลามันส่วนที่เนี่ยไรมาด่ามารู้ดีลุยโอเอาเชื่อดูแลก็คงรู้ว่าดีลุยครับสู่นี่เนี่ยดีลุยอาจารย์เนี่ยเจ้าเจ้าเราเชื่อแล้วนะส่วนไอ้อาจารย์อะที่มาก็ตัวเยี่ยมอยู่ลูกๆลูกไปอะไรมาลูกๆไม่เอาใช่ไหมแต่ยังยังที่เด็กที่สักที่เด็ก
ลามาจอนล่ะนักแสดงนี่การนี้นักสังเกตุที่ฟอสเซอร์อีเมย์เปเปอร์จามิลูชามูมาอเมริกาปีเดงอาเซลูมาซีจาร์เรียมมาเอเซเวนซาตุรีปาวินชาลีเมลูมิโอเลนชาจังบอสตันฟรีบาร์มาพูดกับแมตต์ตอร์ราทอนจอกับเยาวาเรชินจมาสุมยามมา
American Jigansu Doan, Asan Rebari Boma, Jemper Mureja, Trinza Kansi Rimania, Yugeja Yongam Kawabu, Asha Sanchin is the Tatrihale, online Martin and Ireja, Vio is Rinda Tina Trimlet, Rin Pipojago, Topia Piva Machine, Jama Kwanuba. American Nema Sinida, Asha Taitarigo, a Jemper Takamuri, Domia Lanivare, Tavime, Dilo Matomatia Pumureha, online Bomaba, Tinirava. อาชาติดารียาสักคนยังไงน้องฮะออนไลน์บอกมาเป็นยังไงท่านนักเรียนมือเรื่องตัวเองจะยังไงเจ้าปีแรกเดือนมกราคมอาทิตย์ที่ผ่านมาสั่งจีนยี่พ่อเจ้าก็เกาหลีเรศดามาพบยาทาวาเลยท่าฮะปีแรกนี่ก็สัตย์ยังไงน้องชี้กันแล้วกันนี่เช้ายังไงน้องตัวตัวเราบ้าเสียช่างอ่ะออนไลน์ลูดูเสดังเกาหลีเนี่ยพ่อมอร์นิ่งคอนซัลเลอร์เอริจ้าเจ้าบ้า
When it comes to online harassment, 75% of Asian adults who experienced harassment said it was due
to... Online moma nao shen mu rui ha turu ye lu miu ne sa di miu ne zuru jang pi jau. Nao shen kange ya re yue yao bidu a sha nue bwa kona sa ngai a gai nong a piu ba re. Piu ya me su yin yue yao bida lu me rui ne spain zaga piu du re online ma nao shen kanya ra te nene pu piu miya ba re.
Yue yao bidu a sha dai ga da tango ma la re ma. ตัวพ่อเองสิ่งต่างๆอยู่ยามาในสกุลยังไงน้องฮะออนไลน์งานนี้เชิงชาวนักเสียใจรู้จงดูเกจายาบีเพื่อเตรียมงานเสียใจยังไงน้องฮะลูกมุกคนยังดูว่ามาเช็คเกล้าดูตัวยาวาเลยแต่คุณลูกนักเสียใจเนี่ยแต่ยามุฮะตอนนี้มาพบยาทาราดีเทปุ่นสุนัยเนี่ยลูเลตุกับเบียวาเลย
A lot of Asians because they don't talk about mental health issues openly
อาชาไตตาอตอเมียเมียก็สิทธิ์เจ้าใหม่ในประเทศไทยปุ่มวันนี้ไม่เปลี่ยนใจไปก็ป่าดามีอุตส่าห์เจ๊กันจาระไปจะมารู้ยาทาร์เอเชลเลตุกาตัวจีเบติลูกันซานียาระมหัพูสุเรจังอุปยาระบ้าแคลิฟอร์เนียจะกระโดดปามาคายูเลนสวงาตัวจ้าวมาอาชาสันจีเฮสต์จุดดูลานีรากุลีลานีดูบ้า
คุณสุญญ์ online สุราจะมารู้เนจวนตัวเองชินีบ้าบี
Hashtags
are really, you know, the new type of graffiti on the wall.
Hashtag we have to get on. Now, yeah, see, but you know, so did you have it? ถ้าก็กูโก้ไปเอาสุเลสุราค่อยๆจะจ้าลูกเด็กนี่ละมาที่ลูกเนี่ยกูเนี่ยอายุสักตัวเด็กดูเรื่องกูชอบพูดในมารีที่ลูกมองสกายตาเรื่องจำพันมือเพื่อกูยาวว่าตลาดสุราจะมารู้ลีลาสาวยิบลูลาบาร์เลยถ้ากูไปลูกมาลีลิวพิวทารุไม่ยาวเอาออนไลน์มองก็มองสกายรีฮะกูเสพยันนั่นเรื่องลูกจะพันมาเช็คเห็นอาบิสกับเปียร์รามิวกาเล่แต่ยามุชีเรจังจอจียานี่เป็นยาปามาค่ะ
ชื่อจังกูมากับเจ้าวาเลยสปีชมาสเตอร์จะต้องการซัพพอร์ตเอนเตอร์เรสต์ต่อชาลูเพื่อดีเรื่องทั้วบ้านอาเปโบซีลงนิยมมุชิจังพอเปียบุเน่กากวยบุสุเร่แต่เมื่อเดือนสกายรีกูทราบเพียงเมื่อสุเร่ถ้าก็จะเกิดกูจุดตายมุดคูเพล่าอ่างพันนี้เปียยาวบาร์เลยคุณลูกจำจังสกายรีเจ้าเป็นเช่นอาเปียนมองสกายเปียนี่จ้าเรื่องดูเรื่องกูอายุตัวกลางตัวเล็กไม่รู้เลยกูมากับเจ้าวาเลย
ออนไลน์มองก็มองสกายรีกูสั่งจินจ้าสุยามาสกุลลงด้วยความอาศัยเจ้าจวนจินดูเรื่องทั่วไปที่จาราวะจะมาความอยู่บ้านเสียวิวเอเมริกันแต่เหตุเรื่องนี้ยุ่งยากจะอาศัยสิ่งนี้กูอเมริกันพิจารณาว่าฉันเนี่ยมีโรคอะไรเปล่าทั่วไปในวันนี้อเมริกันพิจารณาว่ากูเป็นนายจีนโรคกูเสพยาหวานมุ่งยี่ห้อชิมิจังวิวเอเรื่องนี้ยุ่งแต่สิ่งนี้กูจะยิ่งป้องกันเปล่าทั่วไปในยามา
Radio season ကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးတယ်။
ဆင်စီစီနေဆက်ကြလာပါပြီ။ရင်းဆုံးတော့မြန်မာနိုင်ငံလူခွင့်အခြေအနေတွေထင်ဟတင်ဆက်ပေးနေတဲ့ဒုအတန်းစီစဉ်ဖြစ်ပါတယ
်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုအတန်း podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီစီစဉ်ကို Frontier မြန်မာနဲ့ Foundation ရှင်ရုံကျဲတို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့မြန်မာနိုင်ငံအလဲပိုင်းကဈေးရွာတွေမှာရေရှားတဲ့ဓာတ်ကိုခံစားနေရပါတယ်။အခုလိုရေရှားပါတာဟာမိုးခေါင်နာကြောင့်အပြင် COVID-19 စီးကမ်းတွေကြောင့်အလူရှင်တွေသွားလာဖို့ကန့်သတ်ခံနေရတာကြောင့်လည်းပါဝင်ပါတယ်။ဒါအပြင်အာဏာသိမ်းပြီးနောက်ပိုင်းမှာလည်းနိုင်ငံရေးအခြေအနေတွေကြောင့်အလူရှင်တွေလာရောက်ဖို့အခက်အခဲဖြစ်နေပါတယ်။ဒီဆောင်မကို Frontier မြန်မာကသတင်းတောက်တွေကစူးစီးတင်ဆက်ထားတာဖြစ်ပါတယ်။
ကိုဝေးဖြစ်လိုက်တော့ရေလူရဲလူရမလောက်ဘူးနဲ့ရောက်တော့လဲမျိုးခေါင်းခေါင်းရောက်မှာအာနာလင်းလိုက်တော့ရေတော့ဖို့ကိုမရှိဘူးတိန်တော့ရေ၅ပေါင်းလောက်ရဖို့တော်တော်လေးကိုစောင့်ယူရတယ်တရက်တော့ကြားရဲ့နောက်တစ်ခါရေမရမချင်းလောင်းလုံးရတာပေါ့ဖြစ်လိုက်ရင်တော့ရွာရှိတဲ့ကံဆဲကျင်လာပဲရေကတော်တော်ခက်နေ
မကွေးတိုင်းမြို့တင်မြို့နယ်ထဲမှာရှိရဲ့ရေရွာတရွာကအသက်30ရွယ်အမျိုးသမီးကပြောတာပါတော်တုံးရီရှားပါခက်ခဲလာတဲ့ဒေတာတွေဖြစ်တဲ့သူတို့ဒေတာတွေမှာနေကာလဆိုရင်ရေအခက်ခဲကိုအပြင်းအထန်ရင်ဆိုင်နေရတာပါမြန်မာနိုင်ငံမှာဒီနှစ်အစပိုင်းလောက်ကလေးကအပူချိန်တွေမြင့်မားခဲ့ပြီးနိုင်ငံအလေပိုင်းမှာတော်တုံးရီရှားပါတာကိုရင်ဆိုင်နေရပါတယ်ကိုဗစ်မကြိုင်ခင်အရင်နှစ်တွေတုန်းကတော့ဒေတာတွေကပရာဟိတအဖွဲ့တွေနဲ့အစိုးရဌာနတွေဟာဇန်နဝါရီလလိုက်ပိုင်းကစပြီးရေလာလူကြပါတယ်မိုးနဲ့ဒေတာမှာနေထိုင်ကြတဲ့မြန်မာနိုင်ငံအလေပိုင်းကဒေတာကန်တွေဟာမိုးကြွင်းနဲ့ဆောင်းကြွင်းကာလတွေမှာကံရီကို300ပြီးဆောင်းကာလနောက်ပိုင်းနဲ့နှွေကာလမှာတော့တဲချင်းတွေကစိတ်ထွက်လာတဲ့ရေကိုပဲသုံးကြရပါတော့တယ်အရင်နှစ်တွေကမိုးနေခဲ့တဲ့အတွက်ဒီနှစ်မှာကံရီတွေဟာလည်းခန်းချောင်းနေကြပါတယ်ရေဟာအသက်ရှင်နေထိုင်ဖို့အတွက်အခြေခံလိုအပ်ချက်ဖြစ်တာကြောင့်မြန်မာနိုင်ငံအလဲပိုင်းကြီးရွာတွေကဒီသားကံတွေဟာလည်းအသက်ရှင်နေထိုင်ဖို့နဲ့စိုက်ပျိုးရေးအတွက်အသုံးပြုကြရပါတယ်သူရဲ့အသက်မွေးဝမ်းကြောင်းနဲ့ကြီးရွာရေရှည်ဖွံ့ဖြိုးရေးဟာလည်းဒီပေါ်မှာသာမိတည်နေရပါမကွေးမြို့နဲ့ဂျိုးပင်အင်းကြီးရွာမှာငါးကားလန်စာတောက်ရည်တပုံးရဖို့အချိန်၄နာရီလောက်ယူပြီးစောင့်ဆိုင်းကြရပါတယ်ဂျိုးပင်အင်းကြီးရွာရဲ့အရှိတ်ဘက်ရာခင်းမြာလက်ကပါရဲ့မျက်နှာပြင်လိုဟိုတစားဒီတစားဖြစ်နေတဲ့ကျင်းပေါက်တွေနဲ့ပြည့်နှက်နေပါတယ်မိုးအခါမှာစာကြိုးရေးအတွက်အသုံးပြုရတဲ့ရာခင်းမြာနှွေကာလမှာတော့တောက်ရည်ရဖို့လက်ရက်တွင်းနေနဲ့ပြည့်နေပါတယ်ရှိရကအမြဲညစ်ပတ်နေရပဲလို့အနမောက်ဒေသခံတဦးကပြောပါတယ
်။အဲဒီရွာလေးကတော့စံတော်မရှိဘူး။အဲ့ကျောပုံလို့ပြောကြတော့ရာကနေတဲ့မှာစံမင်းကြီးတွေကြောက်စီပြီးချိန်နေတူတာလေ။ရှင်နီးတွေအချို့တွန်းနေ။ဒါတွေကိုဖျောက်သိမ်းပြီးတော့တောက်ကြတာ။ထွက်လာတဲ့ရုပ်ကောင်ကြီးသူကအဲ့ဘယ်ရက်ကြီးရဲ့သဘောတော်ကအောက်ခံမြန်နေရောင်းနေလို့ရှင်နီးကိုသူကတညာလုံးနေပါဒီလိုပြီးပါတဲ့မျိုးခက်ထမ်းမျိုးထည့်ပြီးတော့သိမ်းနေလေ။ဒီကလာမလာဒီလိုမဟုတ်ခြေတည်စံပိုးကြောက်စီကိုအသိနဲ့နှိမ့်တော့အဝေးကိုခတ်ယူအောက်ပါနှစ်တည်းကိုဒီတစီကြောက်စီတစီကိုလိုက်ကျင်းထုတ်အဲ့လိုအနေနဲ့ကတော်တော်များတယ
်အဲ့ဒီလိုတောက်ရည်ခြင်းမဟုတ်ပဲသုံးရည်လဲရှားပါတဲ့အတွက်မိသားစုဝင်တွေဟာတနေ့ကိုတယောက်နှုံနဲ့ရေချိုးရပါတယ်မိသားစု၅ယောက်ရှိတဲ့အိမ်ဆိုရင်၅ရက်နေမှတယောက်ချိုးရတဲ့ပုံစံမျိုးပါဒါအပြင်ရေရှားရဲ့အတွက်ကိုဗစ် -19 ရောဂါကြိုးကျင်ကာကွယ်ရေးအတွက်ရေသုံးပြုပြီးလက်ဆေးဖို့ကိုလည်းမပြုလုပ်နိုင်ကြပါဘူး
။ရောမရေချိုးဖို့ကိုပဲလက်ကျဆောင်နေရတာ။တနေ့တယောက်လောက်ပဲရေချိုးလို့လောက်တယ်။မိသားစုများတဲ့အိမ်တွေဆိုရင်တော်တော်ဆောင်ယူရတယ်။မိသားစု9ယောက်ရှိတဲ့အိမ်ဆိုရင်9ယောက်လောက်ကိုဆောင်ပါတာလူကုန်ရေချိုးဖို့။ရေကတော့ချိုးဖို့ကိုခက်တယ်။ရေလားလူရဲ့လူရှိရင်တော့ရေချိုးရတာပေါ့။ ီနေ့တရားတော့မလွယ်ပါဘူးတော်တော်ခက်ခဲ
။မြန်မာနိုင်ငံအလဲပိုင်းကကြီးရွာရာတောက်သုံးရင်ရှားပါမှုကိုနှစ်ဆင်ရင်ဆိုင်နေကြရပါတယ်။2015ခုနှစ်အလွန်မှာတော့ဒေသရဲ့ရင်ရှားပါမှုကိုဖြေရှင်းနိုင်မှုအရပ်ဘတ်ပရိဒအဖွဲ့တွေကအစိုးရကိုကူညီပြီးဒေသတွင်ရရရှိရေလုပ်ငန်းတွေကိုအသုံးခွန်ဆိုင်လှုပ်ဆောင်ခဲ့ကြပါတယ်။ကြီးရွာတွင်အဝေးစီးတွင်တူပေရာရေလောင်ကန်တိဆောက်ပေရာရေကန်တွေပြန်လည်ဆဲယူပေရာတို့ကိုပရာဟိတအဖွဲ့ကဆောင်ရွက်ခဲ့တဲ့အပြင်နေရာသည်ရေရှားပါရဲ့ကာလမှာရေတဲကားရင်နဲ့ရေလူရာတွေကိုလည်းဆောင်ရွက်ခဲ့ကြပါတယ်။ဒေသရဲ့ညည်းစည်းလွှာအခြေအနေကြောင့်ရေတွင်တူဖို့ဟာလည်းအနည်းကြုံရတဲ့စိန်ခေါ်မှုတစ်ခုလိုဖြစ်နေပါတယ်။နှစ်ပေလောက်နဲ့တဲ့တဲချင်းနဲ့မှာရေစိမ့်ချွတ်နေပေမဲ့အဝေးစီးကျွင်းတူမယ်ဆိုရင်တော့ပေ800ကျော်အနည်းဆုံးတူမှရေချွတ်နိုင်တဲ့ဒေသပါ။ဒါပေမဲ့လည်းပေ800လောက်နဲ့အောင်ရေကျွင်းတူရုံနဲ့တော့တကယ်တောက်လို့ရနိုင်တဲ့ရေရပြီလို့လည်းမဆိုနိုင်မြန်ပါဘူး
။ဆိုရင်တောက်ရနှစ်မျိုးဘူး။အဲ့လိုရေနေကြီးကြိုက်တဲ့လူကြီးလည်းလူကြီးလည်းလူသားလည်းမရှိလေ။ဒီလိုတစ်ဖက်ကိုမှပေါ့။အဲ့ဒါရင်ကြီးကစိတ်ရည်တချို့ကိုလွှဲပြိုးပြီးဆိုရင်လက်ချောက်အောင်ခတ်လို့ရတယ်။မဲပုံတယ်။စေရီကရင်းနှီးကြိုးတော်မူပြီးကြာတာမူချက်သူစေရီနှစ်တော့ရင်းနှီးတယ်လို့ရယ်ကိုတော့ယူလဲထည့်လို့ရယ်ခုနစမ်းတော့အရင်သုံ
းစေရီလို့ခေါ်တဲ့ပေရှိရကျော်နဲ့တဲ့အဝေစီကျွင်းကရေရလဲဒေသခံတွေတောက်သုံးဖို့အဆင်မပြေကြပါဘူးသူတို့ရေတွင်တူပေးခဲ့တဲ့ရွာတိုင်းကရေနဲ့ပတ်သက်ပြီးကျမ်းမာရေးညီညွတ်မှုရှိမရှိကိုကြေးလက်ဒေသဖွံ့ဖြိုးရေးဦးစီးဌာနကလာရောက်စစ်ဆေးတာတွေရှိပေမဲ့ရေအရေးသွေးကိုတော့မထုတ်ပြန်ပေးပါဘူးအဲ့ဒီဌာနကိုဖုံးဆက်မိခဲ့ပေမဲ့ပြန်လည်ဖုံးလက်ခံပြေဆိုခြင်းတော့မရှိခဲ့ပါဘူး။ဒီတော့ကြေးရွာကန်တွေဟာမိုးကိုပဲညှော်နေရပါတော့တယ်
။ရွာမဲရေကန်တော့ရှိရဲ။မိုးမရောမိုးကမရွာရဘူး။ရေကခန်းပြီ။ဒီရင်နဲ့လည်းမတူတော့ဘူးကန်။ရှုံနေရှိတော့ရေကမဆက်တော့လို့လူရဲ။အောက်ရေရောတုံးရေရောတရားလုံးဒီရေပဲတုံးရတာဆိုတော့တစ်နေ့လုံးမခံဘူး။ဒီကတော့တော်တော်ခက်ခဲနေရ။
မကွေးမြို့နယ်ရွာတရွာကဒေသခံတအူကပြောတာပါကြီးရွာတွေမှာရှိတဲ့ရေကန်တော်များဟာလည်းနှစ်ပေါင်းများစွာအနေနဲ့နှစ်တွေပို့ချတာရဲ့အတွက်မိုးတွင်းကာလတွေမှာတောက်သုံးရေကိုလုံလုံလောက်လောက်တိုးလောင်ထားဖို့မစွမ်းနိုင်တော့ပါဘူးရေကန်တွေရဲ့အောက်ခံမြေသားအမှားရောက်တဲ့အထိတူးဖော်နိုင်ဖို့ကလည်းကြီးရွာကန်တွေရဲ့အင်အားနဲ့တော့မလုံလောက်ပြန်ပါဘူးမြေကျူးဆက်တွေမြေကော်ဆက်ကြီးတွေကိုတုံးပြီးရေကန်တွေကိုပြုပြင်နိုင်ဖို့ကလည်းကြီးရွာကန်တွေရဲ့ငွေကြေးကမလုံလောက်ကြပါဘူးနှစ်ဆင်ရေးလူနေရဲ့ Prider အဖွဲ့ရဲ့အဖွဲ့ဝင်တဦးနဲ့ဒိုးတန်ကစကားပြောပြခဲ့ပါတယ
်။အရင်လိုပေါ့ဗျာဒီ Prider အဖွဲ့တွေကလည်းလောကခရရာပိတ်အစီအမပြေဘူးပေါ့။အစီအမပြေတော့အရင်ကတော့ပြီးခဲ့တဲ့နှစ်တည်းကတော့ကျွန်တော်နှစ်တိုင်ပုံမှန်လိုလိုရေးကြတာပေါ့ဗျာ။ပုံမှန်လိုရေးကြတော့ကျွန်တော်တို့ဒီကိုဒေတာနဲ့ဆိုဒီတစ်ဖက်ဒေတာမှာရေးကြည့်လိုက်ကျလူကကြတာအဆင်ပြေတာပေါ့ဒါအဲ့တော့ Prider အဖွဲ့တွေကလည်းကျွန်တော်တို့စိတ်ပြေသွားတယ်ပေါ့ဗျာ။နောက်ရဒီဒေတာအကန့်အသတ်တွေရှိတော့ဟိုလူရတတ်လာတယ်တော့အရင်ကနေသွားတာပေါ့။
ဒီကနေ့တွင်မှာရေလူရာကိုသူတို့တွေအာသုံခွန်ဆိုင်ဆောင်ရွက်ခဲ့ကြပြီမဲ့လဲအာနာသိမ့်ပြီးရဲ့နောက်မှာတော့သူတို့ရဲ့ပုံမှန်လုပ်ငန်းတွေရပ်တန့်သွားခဲ့ရတဲ့အခြေအနေတစ်ခုပါတခြားတစ်ဖက်မှာလည်းအင်တာနက်လိုင်းတွေဖြတ်တောက်ခဲ့တာကရေလူရှင်တွေနဲ့ရေရှားပါတဲ့ကြေးရော်တွေကိုအဆက်ပြတ်သွားစေခဲ့တယ်လို့ကြေးရော်ကန်တွေကဆိုကြပါတယ်ဒေသခံတွေဟာရေအကူအညီရဖို့အတွက် Facebook ကနေတစဉ်အကူအညီကြောင်းလေးရှိခဲ့တာကြောင့်အခုချိန်မှာတော့မဖြစ်နိုင်တော့ပါဘူးမကွေးမျိုးနဲ့အရှိကျန်ကြီးရွာကအမျိုးသမီးကတော့သူ့ရဲ့လာမယ့်နေ့တွေအတွက်စိတ်ပူနေရပါပြီ
။နှစ်နှစ်တုန်းကတစ်နှစ်လုံးကိုပဲရေတော်တော်ရှားတာ။ခုနှစ်တော့အိုက်ဒုက္ခလွတ်ပြီးလို့ကိုထင်လိုက်တာ။ရေလူရှင်နေလာမှာပေါ့။အနာတိတ်လိုက်တော့ဘယ်သူမှကိုမလူရရတော့နဲ့လူပါလေ။လူမပြောတဲ့ရွာရွာနွားတွေရောအိမ်နွားတွေရောကိုရင်မဝဘူး။တော်တော်ဆိုးဆိုးဝါးကိုဖြစ်နေ။
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ရှင်နမင်တို့ဒိုးအတန်အဖွဲ့သားတွေကမျှော်လင့်ပါတယ်။ဒိုးအတန်အတန်အဖွဲ့အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud, YouTube, iTunes ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီအတွင်းနဲ့တနင်္ဂနွေနေ့နဲ့6:00နာရီကနေ9:00နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုအလှူရှင်တွေကပံ့ပိုးပူးညီထားပြီး
Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒုတိယအစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
ဒုတိယအစီအစဉ်ကိုနားဆင်ကြရတာပါ။အခုတော့စနေညသကဝိုင်းအစီအစဉ်ကိုတင်ဆက်ပြပါမယ်။ဒုက္ခသည်အချက်တဲကြီးမားဆုံးရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာဆရာနာသိမ့်ပြီးတဲ့နောက်ပိုင်းပြည်တွင်းတန်းရှောင်နေရတဲ့စစ်ဘီဒုက္ခသည်ရည်တော်ဟာထောင်တောင်းချီပြီးတော့တိုးလာနေတာဟာထိတ်လန့်တုံ့စရာကောင်းတဲ့အကြောင်းချင်းဖွဲ့စည်းမေရီလန်းပြည်နယ်ရဲ့မှုဆောင်ဒါရိုက်တာဇိုသုံးမုံက VOE ကိုပြောပါရယ်။စစ်ကောင်စီကနေပြီးတော့ဒေသခံ PDF တပ်ဖွဲ့တွေကိုအင်အားသုံးဖိနှိပ်တာကြောင့်တရှိကရားပြည်တယ်မှာလဲပြည်သူတွေရဲ့အခြေအနေအဆိုးအဝါဆုံးဖြစ်နေတယ်လို့ချင်းပြည်နယ်မှာလဲရွာလုံးကျုပ်ကိုထွက်ပြေးနေကြရတယ်လို့ဆိုပါတယ်။ဂျွန်လ20ရက်နေ့မှာကြာရောက်တဲ့ကမ္ဘာဒုက္ခသည်များနေ့ဟာမြန်မာနိုင်ငံအတွက်ဘလို့ရေးပါလဲဒုက္ခသည်များရေးကိုဘလို့နီးလန့်နဲ့ဖြည့်ရှင်းနိုင်မလဲစရတွေကိုမန်ရှင်နိုင်ငံကဇိုသုံးမုံကိုဆက်သွယ်ပြီးမြန်ထားပါတယ်။အခုစနေညစကဝိုင်းအစီအစဉ်မှာတင်ဆက်လိုက်ပါတယ်ခင်ဗျာ။
ဂျွန်လ20ရက်နေ့ကကမ္ဘာဒုက္ခသည်များနေ့ကိုရောက်လာပြီပေါ့နော်မြန်မာနိုင်ငံမှာဆိုလို့ရှိရင်ဆရာနာသိမ့်ပြီးကတည်းကဒီဒုက္ခသည်တွေရဲ့အခြေအနေอ่ะပေါ့နော်အရင်အရသာအစိုးရထက်လက်ထက်ကတည်းကဒီအကျက်အကျဲဟာပိုးပြီးတော့ဟိုများပြားလာတဲ့အပြင်ကိုတိုက်ပွဲတွေကလည်းပြင်းထန်နေတဲ့ခါကျတော့ကမ္ဘာဒုက္ခသည်များနေ့ကမြန်မာနိုင်ငံအတွက်ဘလို့အရေးပါတယ်ရှင
်အရေးပါတယ်ဒီကုလသမဂ္ဂကနေဘာဖြစ်လို့ဒီဒုက္ခတွေများအဖြစ်တမတ်တယ်လေဆိုတော့ကျွန်တော်နည်းနည်းပြောချင်တယ်ဒီဇင်ဘာလ2009မှာကုလသမဂ္ဂအထွေထွေညီလာခံကနေ2000ဒီဇင်ဘာလပေါ့နော်အဲ့ဒါမှာ UN ကုလသမဂ္ဂဂျန်နယ်အဆမ်ဘလီကနေတည်ဝင်ဟိုနိုင်ငံတကာနေ့ဆိုပြီးတော့တမတ်လိုက်တယ်ဒါပေမဲ့ကျင်းပတဲ့အခါကျတော့ဒီကျွန်လန့်20ရက်နေ့ပထမတိအဲ့မှာကျင်းပလိုက်တယ်ပထမဆုံးဘာဖြစ်လို့လဲဆိုတော့ဒီ UN ရဲ့ Refugee Convention ကကိုတထောင်း950ခုနှစ်မှာစတယ်ဆက်ပထမတိကျွန်လန့်20ကအနည်း50ပြည့်နှစ်ဖြစ်ပါတယ်ဒါကြောင့်မို့ဒီrefugee ကိစ္စဒုက္ခတင်များကိစ္စကအရေးကြီးတယ်ဒုက္ခတင်များကိုဟိုပုံပြဖို့ဒုက္ခတင်များအရေးကိုပါပြောင်ဖို့ဆိုပြီးတော့ဒီဒုက္ခတင်များနေ့ဆိုပြီးတော့ကျွန်လ20ရက်နေ့တက်မှာပါတယ်ကျွန်တော်တို့နိုင်ငံတွေ့လို့အရေးကြီးတယ်ဘာဖြစ်လို့အရေးကြီးတယ်လဲဆိုတော့ဒီကုလသမဂ္ဂကနေဟိုကဒုက္ခတင်များနေ့ဆိုပြီးတော့တက်မှာပြင်မယ်ကျွန်တော်တို့အချိန်တွေကပို့ပြီးတော့ဆိုးလာတယ်အခုနမှပြောသလိုပဲဒီအဓိကဖေဗူလာတည်ရနေကနေပို့ပြီးတော့ဆိုးလာပါတယ
်ဒီမြန်မာနိုင်ငံကဒုက္ခသည်များအရေးနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂရဲ့နောက်ဆုံးထုတ်ပြန်ချက်မှလည်းပေါ့နော်သူတို့အပိုင်းတစ်ပိုင်းခွဲထားတယ်ဒီဒုက္ခသည်တွေရဲ့အခြေအနေနဲ့တော့အဲ့ဒီရင်းမှာပဲတိုက်ပွဲတွေကြောင့်ဟိုအိုးအိမ်ဆုံးခွာထပ်တိတ်ချောင်နေရတဲ့ IDP တွေရဲ့အခြေအနေတွေကဘယ်မောက်ထိဆိုးရွားနေလဲရှင
်တော်တော်လေးဆိုးရွားလာပါတယ်ဒီ UNHCR ကသူတို့ regional ဆိုပြီးတော့ဒီ Asia Pacific Bureau ကနေဒီကျွန်လတ်တည့်ရနေပါသူတို့မြန်မာ emergency update ဆိုပြီးတော့အရေးပေါ်သူတို့ update ထုတ်လိုက်တယ်အကျွန်လတ်တည့်ရနေမှာအဲ့ဒီစင်အရဆိုရင်အခုနဒီပြည်တွင်းရဆုံခွာတဲ့ IDPs ကတတိယနဲ့8000နီးပါးရှိတယ်အဲ့ဒီ February လတည့်ရနေကနောက်ပိုင်းခုထိ February လတည့်ရနေနဲ့ဒီနေ့အထိပေါ့နော်တတိယနဲ့8000နီးပါးရှိတယ်ပြီးတော့ refugee အားလည်း refugee ဆိုတော့ဟာကခု image နိုင်ငံမှာဟိုဟိုရောက်နေတဲ့ refugee လဲဟိုတတောင်းကျော်ဆိုတော့တော်တော်လေးအခြေအနေကဆိုးလာပါတယ်ကျွန်တော်အဓိကဒီကြရပြည်နေပါတတိယနေပါတော့ဟိုသူတို့ဒီ IDP ရှိပါတယ
်ကုလသမဂ္ဂကဟိုပါဝင်ပြီးတော့ဗောနော်ဟိုတိုးဘက်ဆောင်ရွက်မှုအခြေထားရောဘယ်လိုတွေ့ရလဲ
ကုလသမဂ္ဂနဲ့တော်တော်လေးကြိုးစားပါတယ်အခုအဓိက UN agency လို့ခေါ်တဲ့ကျွန်တော်တို့ UNHCR ဟောနော်အဓိက refugee နဲ့ IDP နဲ့ပတ်သက်တာ UNHCR ဒါပေမဲ့အဲ့ဒီ UNHCR တခုတည်းမဟုတ်ဘူး UNICEF တို့ပြီးတော့ World Food Program တို့သူတို့ကလည်းအခု humanitarian assistance လို့ခေါ်တဲ့လူသားစာနာမှုအထောက်အပံ့တွေလည်းသူတို့တော်တော်လေးပေးနေပါတယ်ဒါပေမဲ့ခက်တဟာကအခုတိုက်ပွဲကအခုဟိုတမတော်ကနေဖူးစစ်စင်နေတော့ ဟိုတော်တော်လေးအခက်အခဲရှိတယ်ပြီးတော့တချို့နေရာမှာဆိုရင်လည်း ADIDP တွေကိုရှိတဲ့နေရာကိုလည်းဟိုဟာတို့တတ်မတော်ကနေတွားခွင့်တွားလာခွင့်ဟိုလည်းခွင့်မပြုဘူးအခက်အခဲရှိတယ်ဒါပေမဲ့ UN ကနေတော့ကြိုးစားပါတယ် UN ဆိုတဲ့နေရာမှာလည်းကျွန်တော်တခြားနိုင်ငံတွေလည်းပါတယ်ဥပမာ US ဆိုရပေါ့ပြီးတော့ Australia တို့ EU တို့တို့လည်းပါပါတယ်
ဒါဆိုဆိုပြောသွားတယ်ဒီမြန်မာစစ်တပ်ပေါ့နော်တပ်မတော်ကနေပြီးတော့ဒီလိုလူသားချင်းစာနာမှုအကူအညီတွေနောက်ကုလသမဂ္ဂကနေပြီးတော့ဒီအကူအညီတွေကိုသူတို့တားဆီးနေရရှိတာပေါ့နော်ဘာဖြစ်လို့လဲဆိုတော့တိုက်ပွဲတွေကလည်းဖြစ်နေတယ်ပေါ့လေဆိုတော့ဒါပေမဲ့အဲ့တော့တပ်မတော်ကဒီဒုက္ခတွေကြီးရင်းနဲ့ပတ်သက်ရင်ရောဒီချက်မဲ့ဆောင်ရွက်နေတဲ့အညီအထားကိုဘယ်လိုရှိလဲရှင
်ဟုတ်ကဲ့ဟုတ်ကဲ့တော်တော်လေးစိုးတော့ပေါ့အခုဟိုကြည့်မယ်ဆိုရင်ကျွန်တော်တို့အခုကကြရားပြင်းနေအဆူဆုံးဖြစ်တော့ကျွန်တော်ကြရားပြင်းနေအကြောင်းကျွန်တော်ပြောတယ်ဟိုဘုံကျဲတာပဲဒီတိုင်းမှာပဲကျွန်တော်ကချင်ပြည်နယ်မှာလည်းဖြစ်နေပါတယ်အခုဟိုကရင်ပြည်နယ်မှာပဲဖြစ်ဖြစ်ပေါ့နော်တခြားနေရာပဲအခုချင်းပြည်နယ်မှာလည်းအဲ့လိုပါပဲဆိုတော့တို့ကတော့ခါတိုင်းပါပဲဒါတို့ဘုံလေရင်ထက်လက်ချတယ်ဟိုဖျားချောင်းမင်းကလေးဟိုကလေးတွေအပါဝင်ပေါ့နော်တို့ကတော့ချနေတာပဲ
ပြည်ကြီးရဲ့ရပိုင်းတွင်းကပဲဒီကရားပြည်နယ်မှာဖြစ်နေတဲ့တိုက်ပွဲတွေကြောင့်ဒီလိုအိုးအိမ်ဆုံးခွာထပ်ပြေးနေရတဲ့IDP တွေအရန်ကိုများလာပေါ့နော်တိမ့်တဲ့ချီဖြစ်လာတယ်သူတို့ပြည်နယ်တွေမှာကြားပြည်နယ်ဆိုထူးသဖြင့်ဒါမျိုးမဖြစ်တယ်ဆိုတာနှစ်ပေါင်းများစွာကလေးကဒါမျိုးလည်းမကြုံခဲ့ဘူးတော့ဒါမျိုးကြုံရတဲ့ခါကျလူတို့အနေနဲ့လည်းတော်တော်လေးဒုက္ခရောက်နေတယ်ဒေတာကန်လူတို့ပေါ့လေအဲ့တော့ဒီလိုတစ်ဖက်တိုက်ပွဲတွေဖြစ်နေတယ်ဒီဒေတာမှာရှိတဲ့ပြည်သူ့ကာကွယ်ရေးတပ်တွေဒီ PDF တွေကလည်းစစ်ကောင်စီတပ်တွေပြန်ပြီးတော့ခုခံတိုက်ခိုက်နေတဲ့ခါကျတော့အဲ့တော့တစ်ဖက်မှာကျတော့ဒီလိုဒေတာကန်ဒီပြည်သူတွေရဲ့မေတ္တာရက်ခံချက်ကြောင့်တချို့ PDF တက်တရားနေပြီးတော့သူတို့တိုက်ပွဲတွေကိုစစ်ကောင်စီကိုတိုက်နေတဲ့တိုက်ပွဲတွေသူတို့ရက်ဆိုင်နေပေါ့နော်ယာယီရက်ဆိုင်နေဆိုတာမျိုးလေကြေညာချက်တွေထုတ်ပြန်တာမျိုးတွေရှိတယ်။အဲ့တော့ပေါ့နော်ဒီဟာမျိုးတွေကိုခြေနေကြည့်လို့ရှိရင်ဒုက္ခတွေတွေပုံပြီးများလာတာကမြန်မာဒီစစ်ကောင်စီကြောင့်လားဒီဒေတာကန်ဒီပြည်သူကာကွယ်ရေးတက်တီ PDF တွေကြောင့်ပါရှင
့်။အခုကဒီတမတော်ကအဲ့ဒီအခွင့်အကျွန်တော်ပြောသလိုဒီကြားပြည်နယ်ကိုကျွန်တော်ဥပမာနဲ့ကျွန်တော်ပြောတာတခြားပြည်နယ်မှာလည်းအခုလုပ်ပုံလုံးနေအတူတူပဲ pattern of behavior ပေါ့နော်တမတော်ရဲ့ဟိုဟာပေါ့ရက်စက်မှုကအတူတူပါပဲချင်းပြည်နယ်မှာလုပ်ပုံလုံးနေတဲ့ကချင်ပြည်နယ်မှာရောအခုကြားပြည်နယ်မှာဖြစ်နေတဲ့ဟာအတူတူပါပဲဆိုတော့တမတော်ကတော့ဒီပြည်သူတွေကိုအမြင်မဖိတ်ဆက်နေပါတယ်ဒါတတ်မတော်ကြောင်းပါပဲ
အခုဆိုရင်ဒီချင်းပြည်နယ်ဘက်မှာဆိုလို့ရှိရင်လေဒီမြင့်တဲ့အပါဝင်ပေါ့နော်ဒီချင်းပြည်နယ်တပြည်နယ်လုံးမှာတော်တော်လေးအခြေအနေတွေဆိုးနေတယ်ဒေသခံတွေမြို့တွေရွာတွေကိုအလုံးကနေအိမ်တွေဆုတ်ခွာထွက်ပြေးရတယ်နီးစပ်ရာတောတွေထဲမှာပုန်းအောင်နေရတယ်ဆိုတော့နောက်တစ်ဖက်မှာလည်းယာတိဝုဒ္ဓအခြေအနေတွေရှိတော့အခုဒီဒုက္ခတွေရင်ဆိုင်နေရတဲ့အခြေအနေရောဘယ်လောက်ထိဆိုးနေလဲ
အခုဟိုဥပမာမင်းသားဆိုရင်အခုဒီတတ်မတော်ရဲ့အောင်ဆုံးအောင်ပါပဲဆိုတော့ပြည်သူတွေကထွက်ပြေးကြတော့ခုဟိုပါတပေါင်းချောင်းမြန်မာမြို့နယ်မှာဆိုတော့အဲ့ဒီ IDP camp ဆိုတာရှိတယ်အဲ့ဒီ IDP camp ကိုတော့မှသူတို့ဆက်တိုက်တယ်ဆိုတော့တို့လည်းအထက်ကျဲရှိတယ်ဟိုကျွန်တော်တို့တိရတလောက်က WHO ကလည်းအဲ့ဒီဟိုအစတောက်ကိစ္စထောက်ပံ့ဖို့သူတို့တော့ဖို့ကြိုးစားရတာပဲတတ်မတော်ကလည်းခုမပြုတ်ဘူးလို့ကျွန်တော်ကြားရတယ်အော်အဲ့ဒါလိုပါပဲခုကျွန်တော်ချင်းပြည်နယ်ကဟိုCDF ပေါ့နော် CDF ကတော်တော်လေးဆုံးရှားတယ်ဆိုတော့ဒီမင်းသားအကျင်းအခုတောင်ပိုင်းကမ်ပလေတို့ပလေဝါတို့အခုကတော့ကျွန်တော်မြောက်ပိုင်းအဓိကထန်တလန်မြို့နယ်ဟာခါမြို့နယ်မှာလည်းတော်တော်လေးလွန်ခဲ့တဲ့ပတ်မှာဆိုရင်ထန်တလန်မြို့နယ်မှာ73ရွာလုံးလုံးပဲတို့အခုထွက်ပြီးတယ်73ရွာထန်တလန်မြို့နယ်73ရွာမှာဆိုတော့အဲ့မှာတို့ဟိုအင်ဂျန်နယ်ဆောက်ကိုမီဇိုရမ်နယ်ဆောက်ကိုတွားတော့အခုမိုးရာတီဆိုတော့အော်ကလေးတော်တော်လေးဟိုအကင့်လုံးဖို့ကအဆင်မပြေဘူး။ဒါကြောင့်မို့သူများရွာမှာသွားနေတယ်၊ကြောက်ရတယ်။ပြီးတော့မီဇိုရမ်ဖက်ကိုလည်းသွားမယ်ဆိုနေခုတော်တော်လေးအခက်အခဲရှိပြန်ရော။ဆိုတော့ဒါဒီမဲ့အဲ့ဒီတတ်မတော်ကလည်းဆက်ပြီးတော့တိုက်နေတယ်။တော်တော်လေးအခက်အခဲရှိပါတယ်။
တစ်ခါမှလည်းဒီကိုဗစ်ပိုးကြီးပြန်ပြီးတော့တွေ့လာတယ်ပေါ့နော
်
ဆိုတော့ဒီကိုဗစ် -19 ဒီကူးစက်နေတဲ့အနေအထားအနေအထားလည်းရှိနေတော့အခုအထူးသဖြင့်ဒီချင်းပြည်နယ်ကသူကအိန္ဒိယနဲ့လည်းနေဆက်ဖြစ်နေတယ
်ဆိုတော့
အိန္ဒိယမှာလည်းဒီကိုဗစ်အထူးသဖြင့်အိန္ဒိယကစတွေ့တဲ့ဒီ Delta ဆိုတဲ့ဒီဟိုပါပေါ့ virus ကိုလည်းတော်တော်လေးအနေအထားကြီးတဲ့ခါကျတော့အဲ့တော့အခုချင်းပြည်နယ်ကအခုဒီစစ်ဘေးဒုက္ခတွေရဲ့ အနေထားမှာဒီ COVID-19 အခုကူးစက်တဲ့အခြေအနေရောအနေရောဘယ်လောက်တိဆိုးရည်ကြာလ
ဲ။အခုကခုနအမပြောသလိုပဲ COVID-19 ကိစ္စကကျွန်တော်တို့ချင်းပြည်နယ်မှာလက်ခုချင်းနဲ့ဆိုးလာတယ်။အခုဖလန်းမှာရောအဲ့ဒီအပြင်ကျွန်တော်တို့မီဇိုရမ်ကိုလည်းဖြတ်လာတဲ့အခါကျရင်လည်းအခုအိန္ဒိယကတော်တော်လေးချင်းနဲ့ဆိုးတယ်။ဒါကြောင့်မီဇိုရမ်ပြည်နယ်မှာလည်းအချင်းနဲ့ဆိုးတယ်။အခုမီဇိုရမ်မှာလည်းဆုံးသွားတယ်လို့ရှိတယ်ကျွန်တော်တို့ဒုက္ခတွေချင်းတွေပေါ့နော်။ဒါကြောင့်မို့အခက်ခဲတာတော်တော်လေးတော်တော်လေးများပါတယ
်။ Okay အဲ့တော့ဟိုကုလသမဂ္ဂတို့အခုလို့ပေါ့နော်နိုင်ငံတကာအကူအညီပေးအဖွဲ့တွေနေနေရောအထူးသဖြင့်ဒီဒုက္ခသည်တွေကိုသူတို့ကူညီတဲ့နေရာမှာပေါ့နော်။ဟိုဘလို့ပုံစံမျိုးတွေနဲ့ဟိုထိထိပြောက်ပြောက်ကူညီနိုင်တယ်လို့မြင်တယ်ရှင
့်။သူပိုင်းရှိတယ်အဲ့ဒီပြည်တွင်း IDPs အတွက်ကြတော့အခုဥပမာကျွန်တော်တို့ဟိုကိုတချမ်းနေရာတော်တော်လေးဆိုးပါတယ်ကျွန်တော်ဥပမာအနေနဲ့ကျွန်တော်ချင်းအကြောင်းကိုပြောကြည့်မယ်။ဘာဖြစ်လို့ကျွန်တော်ချင်းအကြောင်းကိုပြီးတော့ကြည့်တော့နော်။ဥပမာဆိုရင် UNHCR ရုံးကချင်းပြည်နယ်မှာမရှိဘူးမဟုတ်။ချင်းပြည်နယ်မှာ UNHCR ရုံးရုံးခွဲပြီးဖြစ်ဖြစ်ပေါ့နော်။မရှိတော့တို့မှာအလုံးလုံးတစ်ခါကျန်ခဲ့တယ်။ဥပမာအခု information ကဲဒါနည်းအထွက်ကြီးတာလေဒါနည်းလေဥပမာဟိုတနေ့ဒီUNHCR ကကျွန်တော်ဒီနေ့မှာ update လုပ်တော့ကျွန်တော်လည်းကောင်းကောင်းတော့ကျွန်တော်လည်းပါတယ်။ဘာလို့ကျွန်တော်ထောက်ပြလိုက်တယ်သူတို့ကလေဟိုကနဲ့4000နဲ့6000ကြီးပါလို့ကျွန်တော်ထောက်ပြလည်းမဟုတ်ဘူး။အခုကဒီ refugee ကဟိုကပေါ့1000 15000ကျော်ရှိပြီလို့ကျွန်တော်ထောက်ပြလိုက်တယ်။ပြီးတော့ဟိုတနေ့ကလည်း humanitarian 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 ရုံးကနေထောက်လိုက်တော့ကျွန်တော်5000ရင်းနေမှာသူတို့ကဟို6000ဟောပေါ့ရှိရနေတဲ့လောက်ပဲ IP ရှိတယ်သူတို့ပဲ information လို့ထက်တယ်ကျွန်တော်ထောက်ပြလိုက်တယ်မကဘူးကျွန်တော်တို့4000ကျော်ရှိတယ်လို့ဆိုတော့အဲ့ဒါသူတို့ကကျွန်တော်အပြည့်တင်တာမဟုတ်ဘူးသူတို့ကရုံးမရှိဘူးခုချင်းပြင်နေမှာ UNHCR ရုံးခွဲမရှိတော့သူတို့ data ကောက်တခါကျရင်သူတို့မှာအခက်အခဲရှိတယ်တစ်ချက် refugee ကိစ္စ refugee ကျွန်တော်တို့ခု time pass ကိုရင် UNHCR ရုံးကဘန်ကောက်မှာလည်းရှိတယ် regional ရုံးကလည်းဘန်ကောက်မှာရှိတယ်ပြီးတော့ထိုင်းနဲ့ဆက်မှာလေသူတို့ဟိုမှာဟိုဒီယုံခွဲရွေးလေးဆိုယုံခွဲရှိတော့အလုံးလုံးတစ်ခါကျပြီးတော့အဆင်ပြေတယ်ပြီးတော့ဒါပေမဲ့ကျွန်တော်တို့အိန္ဒိယဖက်တော့ပါခက်ခဲရှိနေတယ်ဆိုတော့ခု UNHCR ယုံကနယူးဒေလီမှာရှိတယ်ဒါပေမဲ့မီဇိုရမ်မှာယုံခွဲမရှိဘူးအဲ့ဒီယုံခွဲအပြင်ပေါ့နော်အခု UNHCR ယုံဒီဘန်ကောက်ဖြစ်ဖြစ်နယူးဒေလီဖြစ်ဖြစ်မီဇိုရမ်တောခွင်ကိုအိန္ဒိယအစိုးရနဲ့ခွင့်မပြုဘူးအတော်လေးခက်ခဲရှိတယ်အခုကျွန်တော်တို့ပဲအဲ့ဒါအခု advocacy လုပ်နေတယ်ကျွန်တော်တို့ကတော့ UNHCR ရုံးဟောတွားစီချင်တယ်မီဇိုရမ်ကိုဒါပေမဲ့အခုထိနယူးဒေလီကနေတောခွင့်မပြုဘူးဆိုတော့ပြီးတော့ဟိုနိုင်ငံတကာ humanitarian agencies တွေပေါ့နော်ဥပမာဆိုရင်ဟိုကျွန်တော်တို့ထိုင်းလန်ဖက်မှာဆိုရှိတယ်ကိုဥပမာ international rescue committee ပေါ့ IRC ပေါ့သူတို့ရုံးပါလိမ့်ရှိတယ်သူတို့အိန္ဒိယမှာရုံးမရှိဘူးသူတို့လည်းမီဇိုရမ်ကိုတွားခွင့်မပြုပြန်ဘူးနယူးဒေလီကနေဆိုတော့ကျွန်တော်တို့ချင်းတို့ဖြီကြီးတွေကတော်တော်လေးဟိုအခက်အခဲရှိတယ်ဟိုအမတို့လည်းပြည်ပြည်သားဖြစ်နေအခုဆိုရင်ကျွန်တော်တို့ချက်တော်အမတွေတော်တော်များများရောက်လာပြီရောက်နေပြီဟိုမှာသူတို့မှာအခက်အခဲရှိတယ
်အခုဒီချင်းပြည်နယ်ဝင်ကြီးချုပ်ကိုယ်တိုင်ဒီမီဇိုရမ်ဘက်ကိုရောက်သွားပြီပေါ့နော်ဆိုတော့အဲ့လိုမျိုးဒီရွေးကောက်ခံလွှတ်တော်အမတ်တွေကိုအခုစစ်ကောင်စီကဖိအားပေးနေတဲ့အခြေအနေပေါ့နော်။နောက်ပြီးတော့ဒီလွှတ်တော်အမတ်တွေကိုရင်ဆိုင်နေရတာတွေကပေါ့နော်။ဘယ်လောက်ထိအခြေအနေဆိုးနေလဲရှင
့်။ကျွန်တော်တို့တီးရတဲ့လောက်ကတော့အခုစစ်ကောင်စီ SAC ကနေလွှတ်တော်အမတ်တွေကိုလက်မထိုးခိုင်းတယ်။မင်းတို့ CRPH ကိုအဆက်အသွယ်လုပ်မလား။ CDF ကိုအဆက်အသွယ်လုပ်မလား။NUG ကိုအဆက်တလုံးမလားမလုံးဘူးလားဆိုပြီးတော့အခုသူတို့လက်ခံထုတ်ခိုင်းတယ်ဆိုတော့အခုချင်းပြည်နယ်မှာဆိုတော့ကိုကလက်မမထုတ်ဘူးဆိုရင်တော့အဖန့်ခံဖို့ပဲရှိတယ်ဒါကြောင့်မို့ကျွန်တော်တို့တည်ရတဲ့လောက်ကတော့အခုချင်းပြည်နယ်ရဲ့ဖြစ်တော်အမကန်ဆက်စေကြောင့်အခုရောက်နေပြီကျွန်တော်တို့ကြားရတဲ့တရင်ရဆိုရင်တော့ပြည်နယ်ကိုကြည့်ချုပ် slide ရန်တွေလည်းရောက်တယ်ဒီချင်းပြည်နယ်နဲ့ထူချတာဟာကဒီရဲတွေတော်တော်များများရောက်တယ်။မိတပ် fire fighters တွေတော်တော်များများရောက်တယ်။ပြီးတော့ဒီဆရာဝန်တွေတော်တော်လေးရောက်တယ်။မဖြစ်လို့သူတို့က CDF မှာပါတယ်။ဟ ဟာခါဆရာဝန်တွေမြို့ပေါ်မြို့တော်ဟာခါဆရာဝန်တွေတော်လေးရောက်လာတယ်။အာပြီးတော့ကျောင်းဆရာဆရာတွေလည်းဟိုတော်တော်လေးရောက်လာတယ်။ဘာဖြစ်လဲဆိုတော့ဒီ CDM လှုပ်ရှားမှုကဒီ percentage အနေနဲ့ဆိုရင်တွေ့မယ်ဆိုရင်ကျွန်တော်တို့ချင်းပြည်နယ်ကတော်တော်လေး percentage ကပြရတယ်။အခုကျောင်းဖွင့်တော့လဲကျောင်းမတည့်ကြဘူး။ percentage နဲ့တော်တော်လေးကျောင်းမတည့်တာများတယ်ဆိုတော့အခုကကျွန်တော်ချင်းပြည်နယ်ကဒီ CDM movement ပဲဖြစ်ဖြစ် CDF ဖြစ်ဖြစ်ဟိုတော်တော်လေးလှုပ်ရှားမှုကအင်အားကောင်းတော့အခုလိုကျွန်တော်တို့ဒီသွတ်တော်အမတ်တွေထွက်ပြေးလာလဲဆိုတာကတော့ကျွန်တော်တို့အနေနဲ့ဟိုမထူးဆန်းလောက်ဘူးပေါ့နော်ဘလို့ပဲမအောင်အောင်ဘူးပေါ့
မြန်မာနိုင်ငံမှာကဒီဒုက္ခတွေအကျက်တွေကအရန်ဝူကြီးမားနေတာဒီရော့မသွားတဲ့ပြင်များများပြီးတော့အခြေအနေတွေဆိုးလာတဲ့ဒီအရေးရှိအကျိုးဆက်ကဘာဖြစ်လာမလဲရှင
်ပူဆိုးလာတယ်အခုကျွန်တော်တို့ပြောနေတာကဒီ UNHCR ရဲ့ဟိုကျွန်းလက်ကြီးရဲ့နေ့ရဲ့ update ပေါ့နော်အဲ့ဒီပြည်နယ်တစ်ခုထဲမဟုတ်ဘူးကျွန်တော်တို့ပြည်နယ်ထဲတိုင်းပြည်တောင်ကြီးတွေကလည်းရန်ကုန်နဲ့ပါတယ်ကျွန်တော်တို့ဆိုရင်စကိုင်းတိုင်းဆိုတော့မြန်မြန်ပါတယ်ခုနကကျွန်တော်ပြောသလိုပေါ့နော်ဆိုတော့အခြေအနေကပိုဆိုးလာတယ်ဘာဖြစ်လို့လဲဆိုတော့အခုလိုမျိုးဒုက္ခတွေတော့ကျွန်တော်တို့ပြည်ပြည်နယ်ရဆွန့်ခွာတဲ့ IDPs ကိစ္စကဘာကြောင့်လဲအဓိကနိုင်ငံရေးပြဿနာပဲရစ်စစ်တပ်ပြဿနာပဲဒါကြောင့်မို့နိုင်ငံရေးရမဖြစ်ရှင်းနိုင်ဘူးဆိုရင်ပိုပြီးတော့ဆိုးလာမယ်ဟိုဒီနိုင်ငံကြီးကိစ္စကမဖြစ်ရှင်းဘူးဆိုရင်တော့ဒီကိစ္စကိုပြီးတော့များလာမယ်နိုင်ငံတကာရဲ့ဖြစ်အပ်ကြည့်များလာမယ်လို့ကျွန်တော်သုံးသပ်ချင်တယ
်ဒါကတော့ Maryland ပြည်နယ်ကချင်း Association ရဲ့အမှုဆောင်ဒါရိုက်တာဇိုတုံမုံနဲ့ဖြစ်ပါတယ်ရှင်ဒီဖြစ်ကြပါတယ်ရှင်အခုလိုမျိုးအခြေသေးပြီးတော့မာရီယိုမြန်မာပိုင်းကိုဖြေစားပေးတဲ့အတွက်ကျေးဇူးများကြီးတင်ပါတယ်
ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှကြိုးစွနေပါတယ
်ရှင်။ဒီနေ့ရတဲ့ဒီပတ်စဉ်ကဏ္ဍတွေနားဆင်ပြီးတဲ့နောက်အခုဆက်ပြီးသတင်းချင်းချုပ်ကိုပြောပြပါမယ်။ဒီကနေ့ဟာနိုင်ငံတော်နဲ့မြန်မာပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့86နှစ်ပြည့်မွေးနေ့ဖြစ်ပြီးနိုင်ငံတော်ဝန်ဒေသတော်များမှာပန်းတပိတ်ဆင်နွှဲပြီးတော့ထိမှန်ပြုခဲ့ကြပါတယ်။ဒေါ်ဆန်းစုကြည်ရဲ့အများပြည်သူမြင်မွေးရှိထွက်လာခြင်းနဲ့မှာပန်းပန်ထားလေးရှိတာကိုထိမှန်ပြုပြီးဒီကနေ့မှာအမျိုးသမီးတွေသာမကအမျိုးသားတွေကပါပန်းပန်ပြီးတော့ဆရာနာသိမ်းမှုစန့်ကျင်တပိတ်ဆင်နွှဲကြတာပါ။ရန်ကုန်မြို့တမိုင်းရက်မှာတော့လူငယ်တွေဦးဆောင်တဲ့ရဲတပ်ဖြတ်ဆန္ဒပြပွဲတစ်ခုလုပ်ခဲ့တာမှာလူထုကပါပူပေါင်းပါဝင်ခဲ့ကြတာတွေ့ရပါတယ်။မြန်မာနိုင်ငံထဲကိုဆစ်လက်နက်တွေမရောက်အောင်တားဆီးဖို့အပါအဝင်တောင်းဆိုချက်တွေပါဝင်တဲ့စုံမချက်တရက်ကိုတောက်ကြနေကကျင်းပတဲ့ကုလသမဂ္ဂထူထူးညီလာခံမှာအဖွဲ့ဝင်နိုင်ငံအများစုရဲ့ထောက်ခံချက်နဲ့အတည်ပြုခဲ့ပါတယ်မြန်မာစစ်တပ်ကိုလက်နက်ခဲယံရောင်းချတာတကမ္ဘာလုံးအနေနဲ့ပိတ်ပင်ဖို့လူ့ခွင့်ရေးအဖွဲ့တွေအပါအဝင်အမေရိကန်ဥရောပနဲ့တခြားနိုင်ငံတို့ကတောင်းဆိုထားသလိုမဟုတ်တာကြောင့်ဒီဆိုမှတ်ချက်ကအာမခံလှဘူးလို့ဝေဖန်ကြတာတွေလည်းရှိပါတယ်အီရန်သမ္မတရွေးကောက်ပွဲမှာဝင်ပြိုင်ခဲ့သူပြည်ပင်ပြောင်းလဲရေးဝါဒီအီရန်ဗဟိုဘဏ်အကြီးအကဲဟောင်းအဒရိုနက်ဆာဟမ်မဒီကသူရဲ့ပြင်မဲ့ဖြစ်တဲ့ပြင်းထန်တဲ့ရှေးဥစွဲဝါဒီဘုရားသူကြီးချုပ်အီဘရာဟင်ရိုက်စီကိုသူရှုံသွားတယ်ဆိုတာလက်ခံပြောဆိုခဲ့ပါတယ်။ကမ္ဘာလုံးဆိုင်ရာအကြံတဲတစ်ခုဖြစ်တဲ့ဒုက္ခသည်အရေးကိုကူညီဖြည့်ရှင်းမှုဂျိုးပန်ချက်တဲ့အနေနဲ့ဒီနှစ်မှာဒုက္ခသည်တွေနဲ့သူတို့ရဲ့မိသားစုဝင်တွေကိုအရေးအတွက်ပို့ပြီးလက်ခံမယ်လို့ကနေဒါနိုင်ငံကပြောပါတယ်ခင်ဗျာ။စနေညတဲ့ VOE Radio အစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ VOE အစီအစဉ်တွေကိုအားပေးနှားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။ ဒီဝေဒေါ်ဒရှင်များနဲ့တကွမြန်မာနိုင်ငံလူနိုင်ငံသားအားလုံးဘေးရန်ဒရယ်ပေါင်းကကင်းဝေးပြီးအောင်မြင်မှုရကျန်းမာချမ်းသာကြပါစေကျွန်တော်ကိုကျော်သိမ့်ပါညာ
This program has come to you.